Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝေးတဲ့ညတညဖြစ်ပါစီဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်ဆန်ကနေ2021ခုနှစ်ဇန်နဝါရီလ1ရက်စာသာရင်းနေ့ညပိုင်းမှာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းလိုမီတာ31 32 52တို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်ဆန်လွှင့်နေပါပြီခင်ဗျာညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်တိုင်းမှာအခုညပိုင်းနားဆင်ရမယ့်သတင်းတွေထဲမှာတော့စစ်ကောင်စီကအာဏာသိမ်းတာအခုဆိုရင်၅လရှိသွားပါပြီအခုလိုအာဏာသိမ်းမှု၅လပြည့်တဲ့အချိန်တည်းမှာပဲဆန္ဒပြပွဲတွေလည်းဆက်ပြီးတော့ရှိနေပါတယ
်ကျွန်တော်ဒီ၅လပြည့်အချိန်ကြီးကျွန်တော်တို့ဒီဂျန်ကောင်ကသိမသိဘူးကျွန်တော်တို့ဒီနေ့ဒီကအမိဆုံးတယ်သူတို့စိတ်ဆူရလို့ခေါ်ရင်ကျွန်တော်တို့ကြေးနေတော့လေကျွန်တော်ကဒီစိတ်ဆူရအောင်ဖြတ်ပြီးဆန့်ကျင်နေတယ်စစ်တပ်ရဲ့အင်းကြီးတွေကျွန်တော်နိုင်ငံတော်အလောင်းကကျွန်တော်မြှို့ပြီးတော့သပိတ်မှောက်ဆန္ဒပြပါတယ်
ရန်ကုန်ကဒီနေ့ဆန္ဒပြသပိတ်မှာပါဝင်သူတို့ပြောတော့တာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုမကြခင်မှာနားဆင်ရမှာဖြစ်ပါတယ်ဒါပြင်စစ်ကောင်စီဘက်ကမနေ့ကပြန်လွတ်ပေးလိုက်တဲ့သူတွေရဲ့ထောင်တွင်းအတွေ့ကြုံတဲ့သဘောထားတခါဖမ်းဆီးထားတဲ့သူတွေကိုပြန်လွတ်ပေးနေပြီမလဲမြင်းကြံမှာတော့မနေ့ညကလူ73ယောက်ကိုဖမ်းဆီးခဲ့တဲ့အကြောင်းပါဝင်စစ်ကောင်စီကြီးကဲဗိုလ်ချုပ်မူကြီးမင်းအွန်လိုင်းနဲ့ရုရှားနိုင်ငံက RIA သတင်းဌာနတို့ဝေမျှန်းကန်တဲ့ဒီအပေါ်သုံးသပ်ချက်စာရာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ခြာတော်ရင်းနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုမတ်ခွန်ညိုနဲ့ကိုဝင်းမင်းတို့အကြည့်ညပေးမှာဖြစ်ပါရယ်ဗျာ
စစ်အာဏာသိမ်းတာ၅လပြည့်ချိန်မှာအာဏာသိမ်းမှုစန့်ကျင်တဲ့စံကားပြလှုပ်ရှားမှုတွေနဲ့အတူနောက်ပိုင်းမှာဘုံခွဲပြစ်ခတ်တိုက်ခိုက်မှုတွေလည်းဆက်ရှိနေပါတယ်တင်ကန်ကျုံမြို့နယ်တန်တူမာလာမှာအာနာသိန်း၅လပြည့်ပုံကန်ဆဲရန်ကုန်စူပေါင်းတပိတ်ကိုအပြေးလွှားနေပဲဆန္ဒဖော်ထုတ်ခဲ့ကြပါတယ
်။အာကျင်နာပါမိသေးရော
မိသေးရောပါရန်ကုန်ကြီးရဲ့
အာကျင်နာပါမိ
သေးရောမိသေးရောပါရန်ကုန်ကြီးရဲ့ဒီမောဆန်ကြီး
စစ်အာဏာသိမ်းမှုစတင်လို့ဖမ်းဆီးခံရသူ 2,300 ကျော်ကိုမနေ့ကပြန်လွှတ်ပေးခဲ့တာနဲ့တချိန်နဲ့မြို့ရွာရပ်ကွက်တွေမှာဖမ်းဆီးခံရမှုအသစ်တွေလည်းရှိနေပါတယ်မန္တလေးတိုင်းမြင်းကြံမြို့မှာမင်းညာပိုင်းကဒေသခံ73ယောက်ထက်မနည်းဖမ်းဆီးခံရတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ရန်ကုန်စမ်းချောင်းမြို့နယ်မြင်းနီကုန်းဂုံကျော်တရာအောင်မှာလက်လုံဘုံနဲ့တိုက်ခိုက်မှုအတွင်းရင်ထင်းရုံးအဆောက်အဦပျက်စီးခဲ့ပြီးအနာကအမျိုးသမီးတဦးနှစ်ဖူးမှဒဏ်ရာရခဲ့ပါတယ်။စကိုင်းတိုင်းကတာမြို့အထက်ကတစ်ကျောင်းရှိမှလည်းပောက်ကွဲမှုရှိခဲ့ပေမဲ့ထိခိုက်ဒဏ်ရာရသူမရှိကြောင်းဒေသခံတယောက်ကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတဲ့ကြားကပဲမန္တလေးကလေးမုံရွာစလင်းကြီးရင်းမပင်ရွာပေါင်းစုတပိတ်ဖားကန့်မကွေးတဝဲလောင်းလုံးနဲ့ညိုင်စတဲ့မြို့တွေမှာလည်းပျောက်ကြားတပိတ်ညာတပိတ်ရွာရင်းတပိတ်စသဖြင့်ပုံစံမျိုးစုံနဲ့စစ်အာဏာသိမ်းမှုကိုစန့်ကျင်စန္ဒပြတာတွေရှိခဲ့ပါတယ်ရှင်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအကြမ်းဖက်နှိပ်စက်မှုတွေဇက်တိုက်ရှိနေတာကြောင့်စစ်တပ်ဘော့ဆွစ်ဇာလန်နိုင်ငံကဒီကနေ့ဇူလိုင်လ1ရက်နေ့မှာအရေးယူတံခတ်မှုအစ်တတွေဖြတ်ပြီးချလိုက်ပါတယ်နိုင်ငံတော်ရှိနေချုပ်ဝန်ကြီး9ဦးနဲ့ဒုတိယဝန်ကြီး2ဦးစုစုပေါင်း10ဦးအပေါ်မှာပြစ်မှတ်ထားအရေးယူမှုချမှတ်လိုက်တာဖြစ်ပါတယ်။အရေးယူတံခတ်ချင်းခံရတဲ့စီးနှံမှာပါတဲ့သူတွေကတော့စစ်ကောင်စီဝန်ကြီး9ဦးဖြစ်တဲ့ပြည်ထရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိုးထွတ်၊နယ်စပ်ရေးရာဝန်ကြီးဒုတိယဗိုလ်ချုပ်ကြီးထွန်းထွန်းအောင်၊စီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဌာနနဲ့စက်မှုဝန်ကြီးဌာနဝန်ကြီးဦးဝင်းရှိန်၊တဘာဝအရင်မြင့်နဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဗိုလ်မှူးကြီးခင်မောင်ကြီးပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးရေတပ်ဗိုလ်ချုပ်ကြီးတင်အောင်စန်းတို့ဖြစ်ကြပါတယ်။ဒီဝန်ကြီး၅ဦးအပြင်နိုင်ငံတော်ရှိနေချုပ်ဒေါ်တီရာဦး၊ကာကွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်အောင်လင်းထွန်းနဲ့စစ်ကောင်စီပြောခွင့်ရပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်စော်မင်းထွန်းတို့လည်းပါဝင်ပါတယ်။အခုတံခတ်အရေးယူခံရသူတွေဟာမြန်မာနိုင်ငံအတွင်းဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးကိစ္စတွေထိခိုက်ကျက်ပြားစေတဲ့မူဝါဒတွေချမှတ်ရမှာပါဝင်ခဲ့တယ်လို့နိုင်ငံရဲ့ငြိမ်းချမ်းရေးလုံခြုံရေးနဲ့တည်ငြိမ်မှုကိုချိန်ချောက်တဲ့လုပ်ရက်တွေကိုလှုပ်ဆောင်နေကြောင်းဆွစ်ဇာလန်နိုင်ငံစီးပွားရေးရာဌာနအတွင်းဝန်ရုံးကဒီကနေ့ကြာသပတေးနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုအရေးယူခံရတဲ့လူပုဂ္ဂိုလ်တွေအနေနဲ့ဆွစ်ဇာလန်နိုင်ငံကိုလာရောက်ခွင့်ပိတ်ပင်ခံရတာအပြင်သူတို့ရဲ့ပိုင်ဆိုင်မှုတွေကိုလည်းထိန်းချုပ်ခံကြရမှာဖြစ်ပါတယ်။ကျောင်းမြေရတနာနဲ့တစ်လုံငန်းတွေလုပ်ကင်နေတဲ့လုပ်ငန်း၄ခုကိုလည်းဒီအရေးယူတံခတ်မှုအစ်ထဲမှာထည့်သွင်းထားပါတယ်။အာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ထိတ်တန့်စစ်ကောင်ဆောင်ကိုဦးတို့အပြင်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတို့ကိုဆွစ်ဇာလန်ကဧပြီလအတွင်းကတံခတ်အရေးယူမှုတွေလည်းချမှတ်ထားခဲ့ပြီးဖြစ်ပါရဲ့ရှင် ဥရောပမှာကိုဗစ်ရောဂါကူးစက်မှု2လလောက်ကျဆင်းသွားခဲ့ပြီးမှအခုနောက်တစ်ခါကူးစက်မှုပြန်များလာနေတဲ့အကြောင်းနဲ့စီကံကန့်သက်ချက်တွေစက်မထားရင်ကူးစက်မှုလှိုင်းတက်တစ်ခုဖြစ်လာနိုင်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်ပါတယ်။ခီးထွက်တာတွေ၊လူစုလူဝေးလုံကြတာတွေ၊လူမှုရေးဆိုင်ရာကန့်သက်ချက်တွေလျှော့ချပေးလိုက်ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်ထဲရောဂါကူးစက်မှု10ရာခိုင်နှုန်းပြန်မြင့်တက်ခဲ့ကြောင်း WHO ရဲ့ဥရောပဆိုင်ရာဒါရိုက်တာ Hans Kluger ကပြောခဲ့တာပါ။အဂုလာမှာဗဟုအာရှဒေသအတော်များများအပါအဝင် WHO အဖွဲ့ဝင်ဥရောပသမဂ္ဂ53နိုင်ငံနဲ့သူတို့ရဲ့ပိုင်နဲ့နယ်မြေတွေမှာ Delta ဗီဇမျိုးကွဲဖြင့်ကူးစက်မှုများလာနိုင်တဲ့အကြောင်းကိုလည်း Mr. Kluger ကပြောပါတယ်။ကာကွယ်ဆေးတွေဟာ Delta ဗီဇပြောင်းကိုရိုနာဗိုင်းရပ်စ်ကိုကာကွယ်ပေးနိုင်ပေမဲ့လည်းဘေးကင်းတဲ့အဆင့်အကာအကွယ်ရဖို့အတွက်ကာကွယ်ဆေးနှလုံးအပြည့်ထိုးပြီးဖို့လိုပါတယ်။WHO အဖွဲ့ဝင်နိုင်ငံတွေရဲ့ဥရောပဒေသတွင်ကာကွယ်ဆေးထိုးပြီးသူ24ရာခိုင်နှုန်းပဲရှိသေးပြီးလူကြီးပိုင်းရဲ့ထက်ဝက်နဲ့ကျန်းမာရေးလုံသား40ရာခိုင်နှုန်းတို့ဟာအခုထိကာကွယ်ဆေးမရကြသေးတဲ့အကြောင်းကိုလည်း Mr. Kluger ကပြောပါတယ်။အရွယ်ရောက်သူအားလုံးရဲ့80ရာခိုင်နှုန်းကာကွယ်ဆေးထိုးထားဖို့အကြံပြုတိုက်တွန်းထားတာမို့လို့ဒီအခြေအနေဟာလက်ခံနိုင်စရာမရှိဘူးလို့လည်းသူကပြောပါတယ်ရှင်။ဒီကနေ့ကြာသပတေးနေ့နှောင်းပိုင်းမှာထုံမဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနလူကုန်ကူးမှုဆိုင်ရာနှစ်ပတ်လည်အစီရင်ခံစာမှာမလေးရှားနိုင်ငံဟာအနိုင်ဆုံးအဆင့်အထိရော့ကျသွားမှာဖြစ်တဲ့အကြောင်းဒီအစီရင်ခံစာနဲ့ရင်းနှီးဆက်ဆက်မှုရှိတဲ့သတင်းရင်းမြစ်နှစ်ခုကိုကိုကပြီးရိုက်တာသတင်းမှဖော်ပြထားပါတယ်လူကုန်ကူးမှုတိုက်ဖြတ်ရေးအတွက်အနိုင်ဆုံးစံနှုန်းတွေကိုလိုက်နာဖို့ပြက်ကွက်တဲ့ဒါမှမဟုတ်လိုက်နာဖို့တိတာထင်ရှားတဲ့အထောက်ကျိုးပန်းမှုတွေမရှိတဲ့နိုင်ငံတွေကိုအမေရိကန်နိုင်ငံသားရေးဌာနကအဆင့်3သတ်မှတ်ပါတယ်။အဆင့်3ကိုကျသွားပြီဆိုရင်အမေရိကန်စီကတချို့ထောက်ပံ့ကူညီမှုတွေမှာထိခိုက်သက်ရောက်မှုရှိနိုင်ပါတယ်။အရှိတောင်အာရှနိုင်ငံဖြစ်တဲ့မလေးရှားဟာစက်ရုံတွေနဲ့စိုက်ပျိုးရေးလုပ်ငန်းတွေအတွက်ရွှေ့ပြောင်းအလုပ်သမားတစ်သန်းလောက်ကိုမှီခိုနေရတဲ့နိုင်ငံမှာဒုက္ခသည်တွေနဲ့ခိုလွန်ခွင့်တောင်းခံသူ 38,000 ကျော်ရှိပြီးအများစုကမြန်မာပြည်ကရိုဟင်ဂျာတွေဖြစ်ကြပါတယ
်။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီအထိ 5.19 kHz 1545တုံည 5.25 kHz 1783ည 5.32 kHz 9335နဲ့စနေတနင်္ဂနွေမှာမိုင်းလက်မီတာ190 kHz 1505လို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကြာတာရင်းနေ့ညပိုင်း VOA American တန်ရဲ့ထိတ်တရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။အာဖဂန်နစ္စတန်စစ်ပွဲမှာ American တပ်တွေကိုကူညီခဲ့သူအာဖဂန်ထောင်တောင်းချီကို American မှာရှေ့ပြောင်းနေထိုင်ရေးဆက်ကူညီသွားဖို့ရှိနေပါတယ်။ American နိုင်ငံသားဝန်ကြီးဌာနလက်ထောက်ပြောခွင့်ရကAmerican တွေကိုကူညီပေးခဲ့တဲ့အာဖဂန်ဘာသာပြန်တွေနဲ့အခြားပုဂ္ဂိုလ်တူးချင်းစီကိုသူတို့လုံခြုံရေးအန္တရာယ်အတွက်အထူးနေထိုင်ခွင့် Visa SIV ပေးဖို့ဆက်လက်ဆောင်နေပြီလို့မနေ့က VOA ကိုပြောလိုက်ပါတယ်။လက်ထောက်ပြောခွင့်ရဂျယ်လီနာပေါ်တာကဆက်ပြီးအာဖဂန်ကနေ American တပ်တွေပြန်ရောက်တာစက်တင်ဘာမှာအဆုံးမသတ်ခင်အခုလိုကူညီခဲ့သူတွေနဲ့မိသားစုဝင်တွေယာယီနိုင်ငံပြင်ပကိုကြောင်းချိန်ပြီးဒီဗီဇာလုပ်ငန်းစဉ်တွေအပြည့်အစုံဆက်လုပ်သွားဖို့ရှိနေတယ်လို့ဆိုပါတယ်။ဒါပေမဲ့ဘယ်နိုင်ငံကိုဘယ်လောက်လူရည်အတွက်ဘယ်ချိန်ယာယီကြောင်းရှိပေးပြီးဒီဗီဇာလုပ်ငန်းစဉ်ပြည့်စုံအောင်ဆောင်ရွက်သွားမယ်ဆိုတဲ့အသေးစိတ်ကိုတော့လုံခြုံရေးရပြောလို့မရဘူးလို့လက်ထောက်ပြောခွင့်ရပေါ်တာကဆက်ရှင်းပြပါတယ်။တကယ်တော့အာဖဂန်တွေအတွက်ဒီအထူးနေထိုင်ခွင့်ဗီဇာအစီအစဉ်ကိုအမေရိကန်တပ်တော်ကနေ2009ခုနှစ်မှာစတင်ချမှတ်ပေးခဲ့ရမှာအမေရိကန်တပ်တွေနဲ့လုပ်ငန်းတွေကိုကူညီပေးသူအာဖဂန်ဘာသာပြန်တွေကန်ဆယ်လို့တာတွေလုံခြုံရေးဝန်ထမ်းတွေနဲ့အခြားသူတွေအတွက်အကျိုးဝင်ပါတယ်ခင်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဖလိုရီဒါပြည်နယ်မှာလူအသေးချေတိုးလာနေတဲ့အဆောက်အဦပြိုကျမှုကိုဒီနေ့သွားကြည့်ဖို့ထွက်ခွာသွားပါပြီဒီလူနေကွန်ဒိုတိုင်မြင့်ကြီးပြီးခဲ့တဲ့ဘက်ကပြိုကျခဲ့ပြီးအခုကယ်ဆယ်ရှာဖွေရေးတွေဆက်လုပ်နေတဲ့ဖလိုရီဒါပြည်နယ်မိုင်ယာမီကမ်းခြေက subsite မြို့ကိုသမ္မတဘိုင်ဒန်နဲ့သမ္မတကတော့ဂျေးဘိုင်ဒန်တို့သွားရောက်ပြီးပူဆွေးနေတဲ့ကျန်ရစ်သူမိသားစုတွေကိုတွေ့ဆုံအားပေးဖို့စီစဉ်ထားပါတယ်သမ္မတဘိုင်ဒန်ရဲ့နိုင်ငံရေးဘဝထဲအခုလိုကြေကွဲမှုဆိုင်ရာပုံကူရေးကိုတွေ့ရှိခဲ့တာကြောင့်အခုပူဆွေးယူကျုံမရဖြစ်ရမှုကြီးမှာလဲဆွေးနွေးနှစ်သိမ့်ရေးဦးစီးချုပ်ကြီးဖြစ်ပြန်ပေါ်ထွက်လာနိုင်တယ်လို့သုံးသပ်မှုတွေလည်းရှိနေပါတယ်။ဒီအစအုပ်ပြကြမှုကြောင့်တည်ဆုံးသူတိုးလာခဲ့ရမှာအခု18ယောက်ထိရှိပြီလို့ဒေသခံရရှိတွေကအတည်ပြုထားပါတယ်။မနေ့ကအစအုပ်ပြပုံကြတိုးလာတဲ့တည်ဆုံးသူ6ဦးထဲမှာအသက်4နှစ်နဲ့10နှစ်အရွယ်ကလေးငယ်2ဦးလည်းပါဝင်ခဲ့ပါတယ်။ Chaplain Tower South Amici D Condo Pyucha mu ma selat pyaw song ni de lo ko sha phwe niya ma nei thain lu 145 ya ko sha ma thwe de be a pyet si bou ja pei mi ni ma so yin mi de lo Miami Dade KI1 Daniela Levine Kaba ga le so ba de Japan ne Philippines ni de twe pathama song pu twe si le chin mo shi de lo Japan pak ka di ne pyaw lai ba de shi pat the ma be di na nang gan le det twe ni ne le chang chait set le chin gan tin nan lu ko lu da chin san na mu ne ကပ္ပိ ဒုက္ခ ဆိုင်ရာ ကဏ္ဍ အတွက် လှုပ်ဆောင် သွားမှာပါလို့ ဖိလစ်ပိုင် ရှိ ဂျပန် တန်ရုံး က ထုတ်ပြန် လိုက်ပါတယ် ဇူလိုင်လ 5 ရက်နေ့ ကနေ 8 ရက်ထိ ဖိလစ်ပိုင် နိုင်ငံ မြောက်ပိုင်း ရှိ အရင် အမေရိကန် တပ် ဆောင် တွေ ရှိခဲ့တဲ့ ကလပ် လီဒါ အခြေစိုက် စခန်းမှာ ပူးတွဲ ကာကွယ်ရေး ထူးခြားတဲ့ သမိုင်း မှတ်တမ်း ဖြင့် အခုလို လှုပ်ဆောင် သွားဖို့ ရှိတယ်လို့ လည်း ဂျပန် တန်ရုံး ကြေညာချက် ထဲမှာ ဖော်ပြထားပါတယ် ဒီ နိုင်ငံ ကာကွယ်ရေး ဆက်ဆံမှု မြင့်တင်ရေး ပူးတွဲ လေ့ကျင့်ခန်း ထဲမှာ ဂျပန်ရဲ့ C-130H ကုန်တင် စစ်လေယာဉ် တွေ နဲ့ တပ်ဖွဲ့ဝင် တွေ ဖိလစ်ပိုင် ဒေသသားတွေနဲ့အတူပါဝင်ပြီး ဝေးလံခေါင်ဖျားနေရာတွေကို ကူညီပေးစရာပစ္စည်းတွေ ပို့တဲ့ လေ့ကျင့်ခန်းတွေ လုပ်မှာဖြစ်ပါတယ် အခု ပူးတွဲ လေကြောင်း လေ့ကျင့်ခန်းထဲမှာ လူအသက်တွေ ကယ်တင်နိုင်ရေး ကပ်ဘေးရင်ဆိုင်မှုဆိုင်ရာ နှစ်ဖက်အတွေ့အကြုံတွေကိုလည်း ဖလှယ်သွားဖို့ရှိတယ်လို့ ဂျပန် လေတပ်ဖွဲ့မှု Mizuno Masaki ကဆိုပါတယ် တကယ်တော့ တရုတ်နဲ့ပင်လယ်ရေပိုင်နဲ့ အငင်းပွားနေရပြီး အမေရိကန် နဲ့နီးစပ်တဲ့ ဒီ နှစ်နိုင်ငံအနေနဲ့ အရှေ့နဲ့တောင်တရုတ်ပင်လယ်ထဲမှာ တရုတ်ဘက်က လေယာဉ်နဲ့ ရေရင်တွေ တိုးချဲ့ဆင်းလက်မှုတွေကြောင့် ဆက်ဆံရေးအစဉ်အပြေမှုတွေရှိလာနေခဲ့ပါတယ်။တရုတ်သမ္မတအနေနဲ့တရုတ်ကွန်မြူနတီပါတီနှစ်တရာပြည့်အခမ်းအနားမေခွန်းဒီနေ့ကြေညာမှာသူ့နိုင်ငံကိုအနိုင်ကျင့်တာမှန်သမျှသွေးမိကြအဆုံးတက်ရလိမ့်မယ်လို့သတိပေးလိုက်ပါတယ်။ဒီကျင်းပြတော်ကဂျန်နမ်ရင်းမြင်ကိုတက်ရောက်လာတဲ့ရာကနန်းတွင်နဲ့ခြေတဲ့ပြည်သက်ကြီးကိုမေခွန်းချွေရမှာပါတီထူထောင်ခဲ့သူမော်စီတုံးအင်ဂျီအပြာမျိုးဝက်ခဲ ဲ့ဆိုလိုက်ပါတယ်။တက်ခရီးစစ်လေယာဉ်တွေနဲ့ဟဲလီကော်ပတာရဟတ်ယာဉ်တွေပါဝင်လေကြောင်းတိုးတက်မှုတွေပါစီကြီးတောက်တောက်ကြောင်ကြောင်အထူးကင်းရှင်းပြတ်တတ်ထားတဲ့ဒီခန္ဓာကြီးမှာသမရှိကဆက်ပြီးတရုတ်ကွန်မြူနတီပါတီနဲ့ပြည်သူတွေရဲ့တတိကြောင်သောစွာဘဝစကနေရုပ်ကံချုပ်ဝန်းကဲမှုရှိကြောင်းအခုချမ်းသာကျေဝအင်အားကြီးနိုင်ငံဖြစ်လာခဲ့ပါပြီလို့ဆိုလိုက်ပါတယ်။သမရှိကပဲအခုလိုတရုတ်နိုင်ငံတော်ပြန်လည်ရှင်သန်ထမြောက်မှုကြီးဟာနောက်ပြန်ဆွဲလို့မရတော့တဲ့သမိုင်းလုပ်ငန်းစဉ်တွေကိုထဲထဲဝင်ဝင်ရောက်ရှိသွားခဲ့ပါပြီလို့လည်းဂုဏ်ယူဝင်ကြွားစွာဆက်ပြောခဲ့ပါတယ်။ဒါအပြင်တရုတ်နိုင်ငံတော်အနေနဲ့ဘယ်ကိပအင်အားတွေရဲ့အနိုင်ကျင့်ပိုကျမှုဖိနှိပ်ကျဉ်းပြမှုတွေကိုမှဖွင့်ပြမှာမဟုတ်ဘူး။အခုလိုချိုးပန်းလာသူမှန်သမျှလည်းတရုတ်ပြည်သူ3,400အခိုင်အမာတိစောက်ထားတဲ့စီးမဟာဒတိုင်းကြီးရှိမှဥကောင်းကွဲသွေးမြေချမှုနဲ့တာအဆုံးသတ်ရနိုင်မယ်လို့လည်းပြောခဲ့ပါတယ
်။နောက်ဆုံးရသတင်းတွေကိုမတ်ခွာညူနဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်ပါးတွေနဲ့အဖက်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့နိုင်ငံတော်ကပောက်ကွဲမှုချင်းနေတဲ့ဒီအာနာသိန်း၅လပြည့်ဆန္ဒပြချင်းတွေကိုပြောပြပေးမှာဖြစ်ပါတယ်။ရန်ကုန်ပါဝင်မြို့နယ်တချို့မှာဒီကနေ့ပောက်ခွဲမှုတွေဖြစ်ပွားခဲ့ပါတယ်။ရန်ကုန်မြင်းဒီကုန်းဂုံတရာအောက်ကရင်သိမ်းကင်းယုံမှာဖြစ်ခဲ့တဲ့ပောက်ခွဲမှုမှာတော့အမျိုးသမီးတဦးထိခိုက်ဒဏ်ရာရခဲ့ပြီးတော့တပ်မတော်ဆေးယုံမှာကုသပေးနေတယ်လို့စစ်ကောင်စီကပြောပါတယ်။သခိုင်းတိုင်းကတာမြို့အထက်ကတက်မာတဲ့ဒီမနေ့အစောပိုင်းကပောက်ခွဲမှုတခုဖြစ်ပွားခဲ့ပါတယ်။ပောက်ခွဲမှုအခြေအနေတွေနဲ့တူစစ်အာဏာသိမ်း၅လပြည့်ဆန္ဒပြပွဲတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုမတ်စုမော်ပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဒီကနေ့မနက်၈နာရီခွဲဝင်းကျင်လောက်မှာရန်ကုန်တိုင်းစမ်းကြောင်းမြို့နယ်မြင်းဒီကုန်းဂုံးကျော်တထားအောက်ကရင်ထိန်ရဲရုံမှာဘုံးပေါက်ကွဲမှုဖြစ်ခဲ့ပါတယ်။ဒီပေါက်ကွဲမှုအတွင်းမှာရင်ထိန်ရုံအဆောက်အဦပျက်စီးမှုတချို့ရှိခဲ့တယ်လို့ပေါက်ကွဲမှုကြောင့်လွင့်စင်တဲ့အဆာထိမှန်ပြီးတော့အမျိုးသမီးတဦးရဲ့နှစ်ဖူးမှာဒဏ်ရာရခဲ့ပါတယ်။ပေါက်ကွဲမှုဖြစ်တဲ့အခြေအနေကိုတော့စမ်းကြောင်းမှာနေသူတဦးကအခုလိုပြောပြပါတယ်
။ကောင်မလေးတယောက်ကပန်ခွဲစားတွေစိုက်သွားတယ်လို့လည်းပြောတယ်ဗျ။ရှင်းလာရေးဆောင်အားလုံးကပြတ်သွားတာဆိုတော့လေ၉လခွဲလောက်စီကိုသူတို့လုံလုံချင်းချက်ထားတယ်ကြာလုံးဝကားတော့ကားလာရေးစားပေါင်းစစ်ပကွက်မှုကတော့ဟိုပြောရရင်ရှင်းရှင်းပြောရရင်အတန်ကတော့တော်တော်ကျယ်ကြာအတန်ကတော်တော်ကျယ်ဆိုအတန်ကတမိုင်နီးပါးလောက်သွားတယ်ကြာပေါ်ဆိုမြေဒီကုန်းမှာပေါ်တဲ့ဆန်းကြောင်းနဲ့ကြီးကိုတော်တော်လေးအတန်ကျယ်ပေါ့နော်ပောက်ခွဲအားကဟိုထိကြိုက်အားကြာတော့ဒီကောင်လေးစကန်းကအမှန်တိတော်တော်များများခွဲတော့တယ်နောက်ကအုံတင်ရလေးနည်းနည်းပြူသွားတယ်ပေါ့နော်အဲ့လိုအနေသားတော့ရှိရကြာဟုတ်
လလုံးမိုင်းပောက်ကွဲမှုကြောင့်ရင်ထိန်ရဲရုံပျက်စီးခဲ့ရပြီးတော့ထိခိုက်ဒဏ်ရာရတဲ့အမျိုးသမီးကိုတပ်မတော်ဆေးရုံမှာဆေးကုပေးနေတယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်။ မိုင်းဖောက်ခွဲတဲ့တရခန်ကိုဖမ်းဆီးရမိနိုင်မှုစ조사နေတယ်လို့လည်းဆိုပါတယ်ဒီကနေ့ဇူလိုင်လတရနေ့ကတော့စစ်တပ်ကနေပြီးတော့မြန်မာနိုင်ငံမှာအာဏာသိမ်းလိုက်တာ၅လတင်းတင်းပြည့်တဲ့နေ့ဖြစ်ပါတယ်ဒါကြောင့်ရန်ကုန်မြို့မှာတော့ညနေပိုင်းဆန္ဒပြပွဲတစ်ခုမှာဆန္ဒပြသူလူငယ်တော်တော်များများပါဝင်ခဲ့ကြပါတယ
်ကျွန်တော်တို့ဒီနေ့တပိတ်ရှင်ဆောင်မှာတော့ရန်ကုန်ရဲ့မြို့နယ်ပေါင်းတို့တပိတ်ရဲ့ပြီးရင်ကျွန်တော်တို့ကျောင်းသားတမကရယ်နော်ကျောင်းသားတမကတပိတ်ကြီးနဲ့ပေါင်းပြီးတော့ကျွန်တော်တို့ရန်ကုန်မြို့တင်းတင်းပြည့်မြို့နယ်တတိယနားမကြီးပေါ်မှာကျွန်တော်တို့ချိန်ထားခဲ့ကြအင်းအားနေနေပြီကျွန်တော်တို့ဒါတော်ရည်ပါလာတော့ပါရဲ့။အဲဒါတော့ဒီလိုတော့ပြီးတော့ကျွန်တော်ပြီးမဲ့အိမ်မှာရှင်ကျွန်တော်ဟိုတိုင်းဟင်းသားအလံလေးလည်းပါလာမယ်။ပြီးရင်ကျွန်တော်ပါတီအလံလေးကျောင်းသားတမကအလံလေးပါလာမယ်။ကျွန်တော်ဒီငါးလပြည့်အချိန်ကြီးကျွန်တော်တို့ရန်ကုန်ကတွေ့နေသေးဘူး။အဲနောက်ပြီးရင်ကျွန်တော်တို့ဒီစစ်အစိုးရပေါ့နော်။ကျွန်တော်တို့ဒီနေ့သူကအမိတုံးတဲ့ကျွန်တော်စစ်အစိုးရလို့ခေါ်ရင်ကျွန်တော်တို့အကြီးမယ်ပြောလို့ကျွန်တော်ကဒီစစ်အစိုးရကိုဖတ်ပြီးဆန့်ကျင်နေနေစစ်တပ်ရဲ့အင်းကြီးရဲ့ပြီးတော့ကျွန်တော်နိုင်ငံတော်အလံကိုကျွန်တော်ပြီးရှုပြီးတပိတ်မောက်ဆင်လာကြရတယ်။အဲကျွန်တော်ဒီဒီပိတ်အောင်လာချစ်တဲ့နိုင်ငံကြီးရဲ့အရှိန်မှာလည်းအခုဘာဖြစ်လာလဲဆိုတော့ကျွန်တော်တို့ဒီပိတ်စစ်ချောင်းရဲ့ main လမ်းမယုံမှာရှိအကောင်းရနာယုံမှာကျွန်တော်ခြေနဲ့စစ်သားရအရေးဝတ်တင်နေထွက်လာပြီးတော့ကျွန်တော်ဟိုဖြတ်သမျှကားတွေကိုကျွန်တော်ရှက်ပြီးတော့ကျွန်တော်ဆင်းလိုက်တာမျိုးကိုပြီးကြရင်ဆက်လက်နဲ့ထောက်ပြီးတော့ကျွန်တော်ဟိုချင်းချောက်တာတွေ့ရချင်းရှိလာခဲ့ပြန်။အဲဆပိန်းနဲ့ဖြတ်သွားတော့အဲ့ဆပိန်းသမားတွေကတမက်ထောက်ပြီးတော့ဖွင့်လိုက်တယ်လေဒီလိုဆိုဟိုအခုချိန်ကြီးကတော့ကျွန်တော်အခုချိန်ကြီးကိုဆိုတော့တမက်နဲ့ထောက်ချင်းချောက်ပြီးတော့ဆစ်ဆင်းနေတာမျိုးရှိပါရဲ့။
ဆန္ဒပြတဲ့စစ်ကြောင်းမှာရောင်စုံမိခိုးထွက်တာတွေကိုမိတို့တွေလို့တုံးခဲ့ကြတယ်လို့တိုက်ပွဲတွေဖြစ်နေကြတဲ့နေရာတွေအတွက်အတင်းထားပါမင်းတို့ရဲ့နောက်မှာငါတို့ရှိပါတယ်ဆိုတဲ့ကြွေးကြော်တန်လေးနဲ့ချီတက်ဆန္ဒပြခဲ့ကြတာပါအ
တင်းထားပါမင်းတို့ရဲ့နောက်မ
စကိုင်းတိုင်းကသာမျိုးအထက်ကတစ်ကျောင်းရှိမှလည်းဒီကနေ့မနေ့အစောပိုင်းတုန်းကပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်ဒါပေမဲ့ဒီပောက်ကွဲမှုမှာတော့ထိခိုက်မှုမရှိခဲ့ဘူးလို့ကသာမျိုးကတူကပြောပါတယ
်ကျွန်တော်တို့မနေ့ကတွားလိုက်တဲ့အချိန်မှာအဲ့ဒီမှာဘုတ်ပေါက်ကွဲထားတာကိုကျောင်းပေါက်ဝအရှိရှိမှာတော့ကျောင်းပေါက်ကျောင်းအရှိပါမှာအဲ့အုံနိုင်ရံလေးကိုဘုတ်ပေါက်ကွဲထားအဲ့ဒါပဲတွေ့ရတယ်အဲ့ဒါပဲတွေ့ရမရှိဘူးမနေ့ဘိုင်းစောကြီးဆိုတော့မနေ့၄နိုင်လောက်ဆိုတော့ဘာမှမဖြစ်ဘူးဘာမှလူမဖြစ်ဘူးကျောင်းအရှိအုံနိုင်ရံလေးပဲပေါက်ကွဲတာပဲရှိရဘာမှဖြစ်ဘူးအတင်းကြောက်တာတော့မရှိဘူး။ဘုပ္ပါကွဲပြီးတော့သူ့ဘန်သူတို့မနေ့စောကြီးကွဲတယ်လာတယ်လာပြီးတော့တန်ရှင်းအနေနဲ့သူကရုံးမိုင်းနေပါရှာဖွေရှင်းလင်းလောက်ပါပြီးတော့ပြန်သွားတာပေါ့လေ
။ဆီယနာသိန်းနဲ့ငါလာတင်းတင်းပြည့်တဲ့နေ့မှာပဲဆီယနာရှင်ဆန့်ကျင်ကျွေးကြော်တဲ့နေ့နဲ့မြန်မာနိုင်ငံတဝန်းကမြို့ရွာတချို့မှာလည်းဆန္ဒပြခဲ့ပါတယ်။မန္တလေး၊ကလေး၊မုံရွာ၊စလင်းကြီး၊ရင်းမပင်ရွာပေါင်းစုတပိတ်စစ်ကြောင်းဖားကတ်မကွေးတဝဲမြိုင်စတဲ့နေရာဆုံးမှာလူထုကဆီယနာရှင်ဆန့်ကျင်ကြောင်းခြိတဲ့ဆန္ဒပြခဲ့ကြပါတယ်ရှင်။
နိုင်ငံဝန်ကပောက်ကွဲမှုနဲ့ဒီဆန္ဒပြပွဲအခြေအနေနဲ့ပတ်သက်ပြီးတော့မဆူမောပြောပြခဲ့တာဖြစ်ပါတယ်။အခုတခါတော့ဖန်ခံရပြီးတဲ့နောက်ပြန်လွတ်လာတဲ့သူတွေရဲ့ထောင်ထဲအတွေ့အကြုံနဲ့သဘောထားတွေအကြောင်းကိုလည်းပြောပြပေးခြင်းပါတယ်။အာဏာထိန်းတာပါလို့ပြောနေတဲ့စစ်ကောင်စီကတရင်သမားတွေနဲ့ဆန္ဒပြတဲ့သူတွေကိုဖမ်းဆီးတာဟာအပြောနဲ့အလုပ်မညီဘူးလို့ကျွန်တော်30ရက်နေ့ကပြန်လွတ်လာတဲ့သတင်းတော်တစ်ယောက်ကပြောလိုက်ပါတယ်။အဖမ်းခံခဲ့ရပြီမဲ့သတင်းတော်အလုပ်ကိုပဲဆက်လုပ်သွားမယ်လို့ပြန်လွတ်လာတဲ့နောက်သတင်းတော်တစ်ယောက်ကလည်းပြောပါတယ်။သူရဲ့ထောင်ထဲအတွေ့အကြုံနဲ့သဘောထားရဲ့အကြောင်းကိုတော့ရန်ကုန်ကလာတဲ့တရင်ကိုကိုသိန်းထိုက်ကပြောပြပေးမှာဖြစ်ပါရယ်ဗျာ
တမတော်ပြုတ်ခွဲအောင်လုံစော်လုံဆောင်မှုပုံမှန်၅၅ကကြီးနဲ့အများစုဖမ်းဆီးခံရတဲ့တိုင်းနယ်ပြည်နယ်ဒီဒီကကျင်းသား2300နီးပါးကိုမနေ့ကဇွန်လ30ရက်နေ့ကစစ်ကောင်စီကပြန်လွတ်ပေးခဲ့ပါတယ်အဲ့ဒီတဲမှာသတင်းသမားတွေနဲ့ကြ བྱ ားဆရာတွေလည်းပါဝင်ပါတယ်ဥပဒေလွတ်ထွက်လို့နေတဲ့ညီမှုရုပ်သိမ်းပေးခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်သာပြင်မင်းရပြန်လွတ်ပေးလိုက်တဲ့အထဲမှာတမတော်ပြုတ်ခွဲအောင်လှုပ်ဆောင်မှုရသသက်ကြီးပုံမှန်99ကကြီးနဲ့ဖမ်းဆီးထောင်ချခံထားရတဲ့သတင်းသမားတွေလည်းပါဝင်ပါတယ်သတင်းသမားတွေဆန္ဒပြသူတွေကိုဖမ်းဆီးပြီး99ကကြီးနဲ့တရားစွဲဆိုတာစစ်ကောင်စီကအာဏာထိန်းထားတယ်လို့ပြောတာနဲ့ဆန့်ကျင်နေတယ်ဆိုပြီးမင်းရပြန်လည်လွတ်မြောက်လာတဲ့ Democracy Vision Online သတင်းဌာနကကိုစင်တော်နိုင်ကပြောပါလေ
ဒါမျိုးတော့ဟိုပြောလို့လည်းကျွတ်တဲ့ဒီလိုပဲစနေတကူပါဆိုတော့ဒီနေ့မှဌာနရှိတာဆိုရင်ဒါတော့သူတို့ရဲ့ရင်းနှီးတဲ့ကျန်နေမှာမကိုက်ဘူးပေါ့နော်ကျွန်တော်လည်းပြောပါပြောဒီနေ့ဒါမျိုးကတော့ဒီနေ့မှဒီနေ့မှပြည်ရဲ့ဒီဘောက်ခံရတယ်လို့တော့မဟုတ်ဘူးဒီကြည့်သူတွေဒုတက်ကဆန္ဒတော်တွေကြည့်သူတွေအမှုတွေပါဒီခန်းခိုင်ဖြစ်ကြတာတော့ဒါလည်းနောက်ကျွန်တော်တို့ပြောရတယ်ဒီလိုနဲ့ကျောင်းကျန်တဲ့ကျန်နေတဲ့လူတွေကတော့ဒီကျိုးတော့ကောင်းပါတယ်မဟုတ်လားဒါအာနာသိနေမှာပါအာနာသိနေတာပါတော့သူကျန်တော့နဲ့သွားနေပါဘူးပြောနေနေတဲ့လူကြီးကမှဒီစန္ဒပြပြီးတယ်ခါးကြီးကျန်နေရတာလေဒါကငါနဲ့ဒီညာကြီးဒါကတော့ဒါသူကျွန်တော်နဲ့လို့လည်းမင်းတို့လည်းသဘောပြီးပါလား
စစ်တပ်ကအာနာသိပြီးနောက်ပိုင်းဖမ်းဆီးခံခဲ့ရပြီးတသိန်းချင်းဆောင်လင်းမှာ၅လလောက်နေထိုင်ခဲ့ရတဲ့ Time Area Online သတင်းဌာနကသတင်းတောက်မတ်ရွှေကြီးဝင်းကလည်းအဖမ်းခံခဲ့ရပြီးမဲ့သူမားတယ်လို့မထင်တဲ့အတွက်
ဒီတော့လုပ်ကိုပဲဆက်လုပ်သွားမယ်လို့ပြောပါတယ်။ဘာကြောင့်ဖမ်းပြီးဘာကြောင့်ပြန်လုပ်ပေးလိုက်လဲဆိုတာသူကိုယ်တိုင်လည်းမသိဘူးလို့ပြောပါတယ်။လုံးမီရကားကန်တော့ပဲငါဆက်လုပ်သွားမှာပေါ့။ဆက်လုပ်သွားမှာဒီတရင်နေနဲ့ဖမ်းချရဲဆိုပေမဲ့လေသူကဒီမှာဟိုဘာတန်းပြဖြစ်တယ်ပြောထားလိုက်တာလေကြော်ရောအမကြီးကလည်းမသိဘူးလို့သူလည်းပေါ့နော်ကျွန်မခံမနိုင်ဘူး။ကိုယ်ကလည်းဒီမှာကြောက်နေ
ပါလေဒီလိုမျိုးကြီးလောက်ပြီးတော့မှညင်သွားရင်ပို့ပြီးတော့ကိုကမလောက်လို့ညင်သွားတဲ့ပုံစံမျိုးကြီးဖြစ်မှာလို့လေကျွန်မမလို့လာဘူးတော့ကျွန်မမန်နေတင်တယ်ကျွန်မတင်းလုံးလောက်တာကျွန်မပြောဘာလို့အမလောက်တယ်လို့မခံစားရတဲ့အတွက်ဒီနေ့ပညာရဲ့နယ်ပဲကျွန်မတိုက်ချောက်သွားမှာပေါ့ကိုစင်တော်နိုင်နဲ့မဆွေယူဝင်းတို့ဘာဝင်မနေ့ကပြန်လွတ်လာတယ်လို့တီးပြနိုင်တဲ့သတင်းတောက်ဆက်နေရောက်ဖြစ်ပါတယ
ဆင်းထုတ်ပြောရင်တော့ကျွန်တော်တို့မတရားပါးပြီးဆန်ရတာပဲလေသင်္ကေတလေးပဲဟလာဒီလူသားတရားအနေနဲ့ကိုတက်ချင်းတက်ချင်းကိုကျွန်တော်တို့မှာဆန္ဒထုတ်ဖို့ပိုင်ညွှန်ရှိတယ်ဒါအခြေခံကြတော့အဲ့ဒါကိုလုံမရတာကျွန်တော်တို့တရားမှုတစ်ခုကိုကျွန်တော်တို့ကခံရတဲ့သဘောပဲအဲ့ဒါပါ
ဖန်စီခံခဲ့ရတဲ့အချိန်မှာရိုက်တဲ့နှိမ့်ချက်ခံခဲ့ရတယ်လို့လဲအဲ့ဒီကဗျာဆရာကပြောပါတယ်
ဖန်ခံရတဲ့အချိန်မှာကျွန်တော်လမ်းပေါ်ဒီတော့လမ်းပေါ်ပေါ်ကဖန်ခံရတဲ့အချိန်မှာတော့ကျွန်တော်တို့ရိုက်တဲ့ဓာတ်တွေကျွန်တော်ခံရတယ်အဲကျွန်တော်ဆိုပြင်းပြင်းထန်ထန်ခံရတယ်ဒီနံပါတ်၃နဲ့ရိုက်တယ်ဒီကြောကုန်းတွေကုတ်တွေရိုက်တယ်ခြေထောက်ရိုက်တယ်အဲ့လိုမျိုးကျွန်တော်ဖန်စီရဲ့အချိန်မှာတော့ခံရတယ်အဲစကြောထဲမှာတော့ဟိုဟာဟိုတည်းမခံရတော့ဟိုအချို့တူတူဆိုတော့အော်လို့လည်း right message ထေးတာမျိုးတွေကျွန်တော်တို့ message မှာ message တွေတော့မတွေ့ရတယ်ကြားရတယ်ဘာလို့ဒီ right message ဆိုတာကျွန်တော်ဆောရင်းလာပဲသိနေတာဆိုတော့
သူ့ကိုစစ်တကောင်တော့သိပြီနောက်ပိုင်းမလ9ရက်နေ့မှာဖမ်းဆီးခဲ့တာပါတမတော်ပြုတ်ခွဲအောင်လုဆောင်မှုဥပဒေပုံမှန်905ကကြီးနဲ့တရားဆွဲဆိုခံခဲ့ရပြီးဤစိန်ခြေထောင်ထဲမှာ3လကြာနေထိုင်ခဲ့ရပါတယ်နိုင်ငံတော်မှာရှိတဲ့ခြေထောင်အသီးသီးကနေကျော်လ30ရက်နေ့ပြန်လွှတ်လိုက်တဲ့အကျဉ်းသားရေအတွက်ကစုစုပေါင်း2296ရောက်ရှိတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ဖန်စီထိန်သိမ်းတာတွေနဲ့ပတ်သက်ပြီး APB နိုင်ငံရေးကျင်းသားများကူညီဆောင်ရွက်ရေးအသင်းရဲ့ထုတ်ပြန်ကြေညာတဲ့ကိန်းဂဏန်းတွေကိုစစ်ကောင်စီဘက်ကအမြဲပစီညှင်းဆို့လေးရှိပါတယ်။ APB ရဲ့ဆင်းရဲအရာစစ်တပ်ကအနာသိပ်ပြီးနောက်ပိုင်းလူပေါင်း6400ကျော်ဖန်စီခံခဲ့ရပြီး200ကျော်ကိုတော့ထောင်ဒဏ်ချမှတ်ခဲ့တဲ့အကြောင်းပြောဆိုထားပါတယ်ခင်ဗျာ။
ကိုသိန်းထာဝရပြောပြတော့ဖြစ်ပါတယ်အခုတစ်ခါတော့စစ်ကောင်စီဘက်ကဖမ်းဆီးမှုတွေဆက်လုပ်နေတဲ့အကြောင်းကိုလည်းပြောပြခြင်းပါတယ်စစ်ကောင်စီကဖမ်းဆီးထားသူရာနဲ့ချီကိုဗိုလ်ထုံးလေးကပြန်လွှတ်ပေးခဲ့သလိုဖမ်းဆီးမှုတွေကိုလည်းဆက်ပြီးတော့လုပ်နေပါတယ်မန္တလေးတိုင်းမြင်းကြံမြို့မှာဗိုလ်ထုံးလေးညမှာပဲ73ထပ်မင်းနဲ့ဖမ်းဆီးခံခဲ့ရပါတယ်ရရရေးတက်ကြွားကြွားလှုပ်ရှားသူတွေဖမ်းဆီးခံရတာလို့ဒေသခံတွေကပြောပါတယ်ဒီအကြောင်းကိုတော့ရန်ကုန်ကလာတဲ့သတင်းကိုခိုးစော်ဝန်းနိုင်ပြောပြပေးမှာဖြစ်ပါတယ်ဗျာ
မန္တလေးတိုင်းမြင်းကြံမြို့နယ်ကဒေသခံ73ယောက်ထဲမှာဇွန်လ30ရက်ညပိုင်းမှာဖမ်းဆီးခံခဲ့ရပါတယ်။ဆရာနာတိတ်ပြနောက်ပိုင်းဖမ်းဆီးခံရသူရာနဲ့ချီကိုအချင်းထောင်တချို့ကနေစစ်ကောင်စီကပြန်လွှတ်ပေးခဲ့တဲ့နေ့မှာပဲအခုလိုဖမ်းဆီးခံရသူတွေရှိခဲ့တာပါ။မြင်းကြံမှာဖမ်းဆီးခံရသူတွေဟာရရွာအရေးလှုပ်ရှားနေကြသူတွေများတယ်လို့မြင်းကြံလူမှုလှုပ်ရှားမှုကော်မတီကပြောပါတယ်
။ဟုတ်ကဲ့မင်းကြီးကပေါ့နော်စေနာကြီးဖြူပြီးလောက်မှာဒါကနေစပြောဖမ်းတာပေါ့ဗျာ။အမှတ်လေးရက်ကွာမှာဆိုရင်6ယောက်အဖမ်းခံရတယ်အမှတ်7ရက်ကွာမှာအမှတ်7ရက်ကွာမှာတော့4ယောက်အဖမ်းခံရတယ်ကျွန်တော်တို့အမှတ်6ရက်ကွာမှာတော့အနည်းဆုံး3ယောက်အဖမ်းခံရတယ်ပေါ့ဒီပေါ်အဖမ်းခံရတဲ့လူတွေအားလုံးကတော့ဒီနိုင်ငံရေးတော်လှန်ရေးမှာဆက်စားလို့ရှိရင်ရည်ရွယ်ရေးမှာရည်ရွယ်ရေးမှာပဲတက်တက်ကြွကြွဟိုပိုးလုံးတဲ့လူတွေပဲကြာဒီကတော့ဒီတစ်ခါဖမ်းတာကတော့ဟိုပြည်သူကိုပြစ်မှတ်ပြုဖမ်းတဲ့ပုံစံမျိုးတော့ကျွန်တော်တို့ထင်တယ်။အကျဉ်းသားတွေကိုလွတ်ပေးတယ်လွတ်ပေးပြီးတော့အများကြီးမှဖမ်းတာမြင်းမြန်တစ်မျိုးလုံးမိပါပဲဗျာကျွန်တော်တို့ပဲဖမ်းတာဆိုတော့ဒါကတော့ဒီဟိုစစ်ကောင်စီအနေနဲ့ဖမ်းခံရဟိုလွတ်ပေးတယ်ဆိုတာကသူတို့ရဲ့ဟိုဂျိုးသားရဲ့စိတ်တော့မဟုတ်ဘူးဗျာ
။ဗုဒ္ဓနည်းညဘက်ကစစ်တပ်ကလာရောက်ဖမ်းဆီးခဲ့တာကိုမျက်မြင်တွေ့ရှိသူတူကလည်းအခုလိုပြောပါတယ်
။ဒီကားကတော့တုံးလေးပြီးတော့တယ်ရှိတယ်ကျွန်တော်တို့ကလည်းအရင်ကထွက်ပြီးတော့မကြည့်ရတော့တော့ဒီတိုင်းနဲ့လှမ်းပြီးအိမ်ထဲတွေပြောပါဖြစ်တဲ့ကနေပဲပြီးရတယ်ခင်ဗျအဲ့ဒီကနေပြီးတော့ဒီတော့အပြင်ကနေပြီးတော့ကဲအိမ်ထဲလူတွေခေါ်တယ်ခေါ်ပြီးတော့ဒါလေးအတိုင်းနဲ့ခန့်ခေါ်ရတယ်အကြောင်းမူလည်းတော့ကျွန်တော်တို့လည်းပြင်ဆင်ရကြည့်တယ်သူကဒီတော့ရုပ်ပတ်ထဲမှာသူတရားဥပဒေ
ကျန်တဲ့အကြောင်းအရာတော့နိုင်ငံရေးနဲ့ပတ်သက်တဲ့ပုံစံမျိုးလှုပ်ရှားတဲ့ပုံစံမျိုးတော့ကျွန်တော်တို့မင်းမင်းကြီးပဲညဉ့်ညံဒေတာကစတုံးရောက်တဲ့မနေ့ဘာကြောင့်အဖမ်းခံရတယ်လဲဆိုတာလောစဲအတိအကျမသိရသေးပါဘူးညဉ့်ညံနဲ့ခုနှစ်မလဝေးတဲ့တလုံးမျိုးကျွေးရမှာတော့စစ်ကောင်စီနဲ့ဒေတာကကာကွယ်ရေးအဖွဲ့တွေမိလာထဲမှာအပြန်အလှန်တိုက်ခိုက်မှုတွေဖြစ်ခဲ့ဘူးပါတယ်ညဉ့်ည
我老是觉得，哎呀，你这知道，我也不知道，今朝下午7点多，现在今朝下午7点多，现在今朝下午我也不知道，我问不了，目前在几时的公里啊？现在几时的公路设计完了？你现在在哪里路？几米的路公路？哎呀，我哎呀，哎呀，我们路马马的线路，我们比如高哪里不？
现在搞哪里？我们也可以做，起码就这样呗。如今那地皮都公路化了。现在讲我们要下坡，该来应该可以，应县的哈。安那里把地问题批查完了，我说也没好也难应过来。我们要下坡，批几个来路，没有干那个标完了，看见？够早了，标标多少吧？我都看了，施工费几个，或者目前没有来呢，我想那应该，阿拉这边查那路，明明讲那地坡马东的车库，这是被不起完了。 你们那个年代，那个嘛，提前的路没下来，这Russia只有啥的，那个年代不帮上月的吧？路这么高，我有时就不就目击没有那个，不要再来吧嘞。Russia那个RIA这边他那的，明明干嘛？印尼这那个的，包括那个阿龙的十三亩西的路，不就目击没有那个标吧嘞？对不对？Russia路那不帮上月木个，你们那个一这这个外套板批吧的啦？第一张呢，不得路，阳光啊，拉的这边地上过，没看出来，标标为嘛批吧的呀？
รัสเซียในยังกูตัวยาวเขยเต็มโลกกากวยอุจิโจปโจมูจิไม่เอาเลยอ่ะยามานี่เนี่ยในยังนี่ก็เดี๋ยวมาที่เจนี่รู้ไม่ยาวบาบูรู้เปลี่ยวจากเกวารีรัสเซียตรีชนะอาร์ไอเอเนี่ยตีแต่มีเนี่ยแค่มารัสเซียจะยิ่งสั่นในยังนี่เนี่ยผู้บังสาวยานี่เดี๋ยวรู้กูรู้เปลี่ยวไปเลยในยังเราจะรู้ที่จะรู้ไหมจ๊ะผู้บังสาวมือยู่รู้ว่าพี่เปลี่ยวแต่ว่าอุจิโนรัสเซียเนี่ยผู้บังสาวมือยี่แต่เดี๋ยวเนี่ยผู้บังสาวมือยี่ไอ้นั่นย ကာကွယ်ရပ်တည်နေတဲ့ရုရှားနဲ့တရုတ်တို့ကမြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်နေတာဖြစ်တယ်လို့ကိုရုံမူကြီးမြေအောင်နိုင်ကပြောပါတယ်
။ပူးပေါင်းဆောင်မှုတွေတော့ရှိတယ်ဗျာ။မြန်မာနိုင်ငံရဲ့အခြေအနေမှာသူတို့ပြီးအောင်အခြေအနေမှာပြီးအောင်ကြိုးစားပြီးတော့မှနိုင်ငံနိုင်ငံပြည်နယ်ဆိုင်မှာသူတို့ကျွန်တော်ရဲ့နိုင်ငံရဲ့အခြေအနေပြီးအောင်သူတို့ပြန်ပြီးတော့မှဆောင်ရွက်ပေးတာတွေကသူတွေပူးပေါင်းဆောင်ရွက်မှုတွေ
မြန်မာနိုင်ငံအပေါ်အကောင့်ဘက်ကအပြုသဘောဆောင်ဆောင်ရွက်မှုမျိုးဆိုရင်နိုင်ငံတိုင်းနဲ့ပူးပေါင်းဆောင်ရွက်နိုင်ပါတယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့မြန်မာနိုင်ငံရဲ့အခြေအနေကိုတော့နားလည်ဖို့လိုတယ်လို့ပြောပါတယ
်။မြန်မာနိုင်ငံရဲ့နိုင်ငံရေးယဉ်ကျေးမှုတော့နားလည်ဖို့လိုတယ်။နိုင်ငံရေးနဲ့ပတ်သက်တဲ့ယဉ်ကျေးမှုနားလည်ဖို့။နောက်တစ်ခုကမြန်မာနိုင်ငံရဲ့သူ့ဥပဒေနဲ့နားလည်ဖို့လိုတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးကြောင်းလဲမှုဖြစ်စဉ်တွေနားလည်ဖို့လိုတယ်။ဒီပေါ်မှာနားလည်ပြီးတော့မှပူးပေါင်းဆောင်ရွက်ဆိုရင်တော့ပို့ပြီးတော့အကျိုးရှိလိမ့်မယ်လို့ကျွန်တော်တို့
ရက်ကောင်အစိုးရကိုဖယ်ရှားအာဏာသိမ်းယူအုပ်ချုပ်နေတဲ့အတွက်ဝေဖန်ပြစ်တင်ခံရတဲ့စစ်ကောင်စီအပေါ်အနောက်နိုင်ငံတွေကလည်းအရေးယူတံခတ်မှုတွေချမှတ်ထားပါတယ်။ဒီလိုအခြေအနေမှာရုရှားနဲ့တရုတ်လိုအင်အားကြီးနှစ်နိုင်ငံနဲ့ဆက်ဆံရေးကမြန်မာနိုင်ငံအတွက်အရေးကြီးတယ်ဆိုတာစစ်ကောင်စီကလက်ခံထားတယ်လို့နိုင်ငံရေးလှိလာတုံးသက်သူဦးတန်းစိုးနိုင်ကတုံးသက်ပြောဆိုပါတယ်
။ဒီနိုင်ငံတခုကဒီကုလသမဂ္ဂလူညွေးကောင်စီမှာပါဝင်နေပြီးတော့ဗီဒီယိုအာဏာသုံးစွဲခွင့်ရတဲ့အတွက်နိုင်ငံကအရေးယူမှုပြီးတာကိကာကွယ်နိုင်တဲ့အနေအထားရှိပါတယ်။အဲဒါကြောင့်ရုပ်နဲ့ရုရှားကိုမင်းအောင်နိုင်ကအတော်အားကိုးပြီးရပ်တည်လို့ရတယ်လို့သူကဒဇင်ထောင်မှုစူးစမ်းနေတဲ့အနေအထားဖြစ်ပါတယ်။အဲတော့သူ့ရဲ့နိုင်ငံကဆက်ဆံရေးကခြုံပြီးပြောရလို့ရှိရင်ဗမာနိုင်ငံမောင်တရားကျော်ကထောက်ခံပြီးဖြစ်စီကန့်ကွက်ပြီးဖြစ်စီအရေးကြီးတာကဒီရုပ်နဲ့ရုရှားရဲ့ထောက်ခံမှုရှိရင်သူရပ်တည်နိုင်တယ်ဆိုတော့ဒီအိမ်မက်နဲ့ဒီနေ့ဆက်ဆံပြောဆိုနေတာဖြစ်တယ်လို့ကျွန်တော်သဘောပေါက်ပါတယ
်ဒီလိုပူးပေါင်းမှုဟာမြန်မာနိုင်ငံအကျိုးစီးပွားအတွက်ထိရောက်မှုရှိသလားဆိုတဲ့အပေါ်မှာတော့မေးခွန်းထုတ်စရာဖြစ်နေပါတယ်တရုတ်နိုင်ငံနဲ့စစ်ကောင်စီရဲ့ပူးပေါင်းမှုတွေဟာတရုတ်အစိုးရအတွက်ပိုးပြီးအမျက်ထွက်စရာများတယ်လို့လည်းဦးတန်းစိုးနိုင်ကတုံ့တက်ပါတယ
်တရုတ်ပြည်ဆိုလို့ရှိရင်မြန်မာပြည်နဲ့ဆက်ဆံရေးနဲ့ပတ်သက်တဲ့အခါမှာတခြားဘယ်သူကမှလာရောက်ပြီးတော့ဒီမြန်မာအစိုးရကိုမထောက်ခံလဲသူ့အနေနဲ့ထောက်ခံမှာပါ။ဘာကြောင့်လဲဆိုတော့ပထဝီနိုင်ငံကြီးနဲ့ပထဝီစီးပွားရေးကြီးကပြောရင်တရုတ်ရဲ့ India di topau ha, jenaru pemahami pilih. Nau dekua pemahami ma bersuah de de topkan me. Tapi me nasi muda pelusin, si konsilu si suah de lusin, luaran luar. Nau dekua pemahami ha, siapa de yang zatari, alagani ni janing, cunde di janing.
အနာသိမ်းပြီးတဲ့နောက်စစ်ကောင်စီနဲ့ဆက်ဆံရေးအများဆုံးရှိနေတဲ့ရုရှားနိုင်ငံဟာလေမြန်မာနိုင်ငံပုံမှန်ပြန်ကြည့်ရေးကိုလိုလားတယ်လို့ပြောကြားထားတာပါမြန်မာနိုင်ငံရေးမှာစစ်တပ်ရဲ့အခန်းကဏ္ဍကချက်ချင်းဖယ်ရှားလို့မရဘူးလို့ကုလသမဂ္ဂဆိုင်ရာရုရှားတာဝန်ကြီးကပေါ်ထုတ်နေရတဲ့စာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်မြန်မာရေးတုံ့တက်သူဦးတန်းစိုးနိုင်ကတော့ရုရှားကမြန်မာနဲ့
ော့အဓိကအပြင်ဗမာပြည်နဲ့ပတ်သက်ပြီးဆက်ဆံတဲ့နေရာမှာစစ်လက်နဲ့ရောင်းဝယ်ရေးနဲ့စစ်တင်နာပို့ချရေးဆိုတော့အဲ့ဒီလုပ်ငန်းတွေဆက်လုပ်ဖို့ကဒီရသားစုဝနဲ့ဆက်ဆံရတာတဲ့စစ်ကောင်စီနဲ့ဆက်ဆံရတာသူ့အတွက်ကောင်းပါတယ်အဲ့ဒါကြောင့်လဲရုရှားကကျွန်တော်တို့ဗမာပြည်နဲ့ပတ်သက်တဲ့ကိစ္စတွေမှာကျင်းနေမှာမှာရက်ခံတာခုခံကာဝယ်တာသူတို့ဗမာပြည်နဲ့ရုရှားဟာရေရှည်ပူပေါင်းဆောင်ရွက်ဖို့အတွက်ခိုင်မာတဲ့မဟာမိတ်တွေဖွဲ့စည်းမယ်လို့ကြွေးကြော်နေတာဖြစ်တယ်လို့သဘောပေါက်ပါတယ
်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းအုပ်ချုပ်နေတာ၅လရှိလာနေချိန်မှာစီးပွားရေးနိုင်ငံရေးမတည်ငြိမ်မှုတွေလုံခြုံရေးစိုးရိမ်စရာအခြေအနေတွေဖြစ်နေပါတယ်လက်ရှိအခြေအနေကိုအမြန်ဆုံးမပြင်နိုင်ရင်အဖက်ဖက်ကချွတ်ချုံကြထိခိုက်ပြီးပြန်လည်အဖက်ဆက်ဖို့ခက်ခဲတဲ့အခြေအနေကိုရောက်သွားလိမ့်မယ်လို့ကျွမ်းကျင်သူတွေကထောက်ပြပြောဆိုနေကြပါတယ်ရှင်
မကင်ပြည်တွေပြောပြသွားတာဖြစ်ပါတယ် VOA ကနေဆက်ပြီးတော့တန်လွင်ပေးနေပါတယ် VOA မြန်မာပိုင်းကနေဒီကြာတော်ရင်းနေညပိုင်းအစည်းအဝေးကိုည9နာရီကနေ10နာရီထိလိုင်းလို့မိတဲ့31 32နဲ့52တို့ကနေဆက်ပြီးတော့အတန်လွင်ပေးနေတာပါအခုဆက်ပြီးထုတ်လွှင့်ပေးမယ့်အစည်းအဝေးမှာတော့ဥောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကျမကြီးခန္ဓာနဲ့တူတိုင်းရင်းသတင်းတော်အစည်းအဝေးစတာတွေကိုနားဆင်ရဖို့ရှိပါတယ်ဒီထဲကမှအရင်ဆုံးတော့မြန်မာရေးသုံးသက်ချက်ကိုနားဆင်ရမှာပါအမေရိကန်နိုင်ငံတဲ့စစ်သားနဲ့တီထွင်ကြံစားတဲ့အရသားတို့မြန်မာပြည်မှာအွန်လိုင်းစစ်ပွဲဆင်နွှဲကြပုံကိုဥအောင်ခင်နဲ့ကိုညံဝင်းအောင်တို့ကအခုလိုတင်ပြပေးထားပါတယ်ခင်ဗျာ
တိုင်းသူပြည်သားကိုအယုံသွင်းဖို့အတွက်စစ်တပ်မှစိတ်သက်စစ်ဆင်ရေးဌာနတီထောင်ထားတာကြားလာပါပြီဒီဌာနဟာစစ်တပ်ရဲ့တရင်နဲ့ပြင်ကြားရေးဌာနဖြစ်ပါလေဒါကြောင့်စစ်အာဏာသိမ်းတဲ့အခါတိုင်းအခြားသတင်းဌာနတွေကိုချုပ်ကင်ဖို့စစ်တပ်ကကြိုးပမ်းပါတယ်လွန်ခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့မနေ့ကလည်းစစ်တရေးကုမ္ပဏီတွေကိုအရင်ဆုံးဝင်စီးပြီးအင်တာနက်ကိုဖြတ်တောက်ပစ်တဲ့အတွက်50ရာခိုင်နှုန်းလောက်အဆက်အသွယ်ပြတ်သွားပါတယ်ဘန်လုံကစီးပွားရေးနဲ့ကုန်စုံလုပ်ငန်းတွေပါအခက်အခဲပြစ်ကုန်တာမို့ညနေပိုင်းမှာအင်တာနက်ပြန်ဖွင့်ပေးရပါတယ်နောက်တစ်နေ့မှာကျန်းမာရေးဝန်ထမ်းတွေက Facebook ကနေအာဏာပြန်ဆိုင်ရေးလှုပ်ရှားမှုကိုစတင်လိုက်တာအခုတည်းကအချိန်ရနေတုန်းဖြစ်ပါတယ်အဲ့ဒီအချိန်ကစပြီးစစ်သားနဲ့အရတားရဲ့ online စစ်ပွဲစတယ်လို့ပြောနိုင်ပါလေ MPT နဲ့ Telinor လို့စစ်တွေးကုမ္ပဏီကြီးတွေကိုချုပ်ကင်နိုင်ရင်အပေါ်စီးရမယ်လို့စစ်တပ်ကယူဆပါတယ်ဒါပေမဲ့ဒီကုမ္ပဏီကြီးတွေမပါဘဲ internet သုံးနိုင်တဲ့ VPN virtual private network ကိုအရတားတွေကပြောင်းသုံးပါလေစစ်အာဏာသိမ်းတဲ့အပတ်မှာVPN သုံးသူဥယျာဉ်အစာပေါင်း50ကျော်တိုးပွားသွားကြောင်းသိရပါတယ
်။ online တိုက်ပွဲမှာအရေးနိမ့်မဲ့အလားအလာတွေပေါ်လာတဲ့အခါမှာ internet တစ်ခုလုံးကိုပိတ်ပစ်ဖို့စစ်တပ်ကဆုံးဖြတ်ပါတယ်။ internet သုံးသူ25သန်းရှိရာက6သိန်းအထိကျဆင်းသွားပါတယ်။စစ်မှုထမ်းတွေအပြစ်မှန်ကိုမသိနိုင်အောင်ယူရပြီးလုတာလို့လည်းပြောကြပါတယ်။ internet မရတာဟာဒီမိုကရေစီရေးလှုပ်ရှားမှုကိုလည်းထိခိုက်စေပါတယ်။တချို့ဒေသတွေမှာဆိုရင်ဆက်သွယ်လို့မရတဲ့အတွက်ကန့်ကွက်ဆန္ဒပြပွဲတွေရပ်ဆိုင်းသွားပါတယ်။ဒါပေမဲ့လူမှုကွန်ရက်မှာစုံစမ်းနိုင်တဲ့စွမ်းရည်စစ်တပ်ဘက်မှနှဲပါတာကြောင့်ထွေအုပ်ဌာနတွေဟာရက်ကွက်ဒလန်ခေါ်တည်င်းပေးကိုတုံးလာရပါတယ်။စစ်တပ်မှာရုရှားပြန်စစ်ဗိုလ်9000ကျော်ရှိတယ်ဆိုပေမဲ့အတတ်ပညာမှာအရသားကိုမမှီသေးဘူးလို့ဆိုပါတယ်။စစ်တပ်ကိုမုန်းတီးနေကြတဲ့ကျွမ်းကျင်သူအရသားတွေဟာစစ်တပ်မှာအလုတ်လုံမှာမဟုတ်ပါဘူးစစ်တပ်ဟာ VPN ကိုကန့်တက်ဖို့ကြိုးပမ်းနေပါတယ
် VPN virtual private network ကိုသုံးခြင်းရင် online မှာဝယ်ယူရပါလိမ့်မယ်ငွေချေတဲ့အခါ credit card ကိုသုံးရတာမို့ မြန်မာပြည်မှာလူတိုင်းလက်လန်းမမီရဲ့ကိစ္စဖြစ်ပါလေ။ဒါကြောင့်လူတို့များတဲ့အခမဲ့ VPN ကိုကန့်တပ်ဖို့စစ်တပ်ကကြိုးပမ်းနေကြောင်းပေလ18ရက်နေ့ထုတ် ICG International Crisis Group အစီရင်ခံစာမှာဖော်ပြပါတယ်။မြန်မာပြည်မှာသုံးနေတဲ့အခမဲ့ VPN 3ခုရှိပါတယ်။ Express VPN, .VPN နဲ့ Going VPN ဖြစ်ကြောင်း EIN Presswire သတင်းမှာဖော်ပြထားပါတယ်။အခမဲ့ VPN ကိုစိတ်ချလက်ချသုံးနိုင်မှုအလွန်အရေးကြီးပါလေ။ဒါလို့ဖြစ်လာအောင်ဒီမိုကရေစီလိုလားတဲ့အစိုးရတွေကကူညီသင့်တယ်လို့လည်းမြင်ကြပါလေ
။ပြည်သူလူထုရဲ့ဆက်သွယ်မှုကိုစစ်တပ်ကကြားဖြတ်နားထောင်ဖို့ကြိုးပမ်းတာဟာ NLD အစိုးရလက်ထက်ကတည်းကဖြစ်ကြောင်းမေလ19ရက်နေ့ထုတ် Writer သတင်းဆောင်ပါမှာဖော်ပြပါရယ်။ NLD အစိုးရရဲ့နောက်ဆုံးဘတ်ဂျက်စည်းရုံးမှာတယ်လီဖုန်းကြားဖြတ်နားထောင်တဲ့ပစ္စည်းဒေါ်လာ၄သန်းဖို့ပါဝင်နေတယ်လို့ဆိုပါတယ်။အာဏာပိုင်မှာတရားဝင်ဂျားပြတ်နားထောင်ခွင့်ရှိတယ်ဆိုတဲ့အယူအဆဖြစ်ပါတယ်။အခုတော့ဂျားပြတ်စနစ်တစ်ခုလုံးစစ်တပ်လက်ထဲရောက်သွားပြီဖြစ်ပါတယ်။တယ်လီဖုန်းခေါ်တဲ့အခါကိုခေါ်တဲ့နံပါတ်ကိုမရောက်ပဲအခြားနံပါတ်တစ်ခုကိုရောက်သွားတာဟာဂျားပြတ်ခံရတဲ့လက္ခဏာတွေဖြစ်ပါတယ်။ကိုကဖုန်းခေါ်တဲ့အခါမှာခေါ်တဲ့အတန်မကြားရပဲဖုန်းချိတ်ဆက်မိသွားတာဟာလေကြားပြတ်နားထောင်ခံရတဲ့လက္ခဏာဖြစ်တယ်လို့ဆိုကြပါတယ
်ဆေးအာနာရှင်ဟာအမိတ်ထုတ်ပြီးအင်တာနက်ကိုပိတ်ပင်ကန့်တတ်တဲ့နည်းနဲ့သာအွန်လိုင်းစစ်ပွဲဆင်နွှဲနေပါတယ်ဒါလို့လောက်တာဟာကိုယ့်အတက်ကိုစုကိုရှုကိုပတ်ဖြစ်လာပြီးစစ်တပ်အချင်းချင်းဆက်သွယ်ရမှာခက်ခဲလာနိုင်ပါတယ်အရတားကတော့အင်တာနက်ကိုကြော်သွားပြီး VPN ကိုသုံးနေတဲ့အတွက်လူထုတိုက်ပွဲအရှိန်မသေးအောင်လှုပ်ထားနိုင်ပါတယ်ဖြစ်ဝတ်ကုတ်ကိုတုံးတဲ့စာပေးစာယူ software စနစ်ဟာအင်တာနက်ကန့်တတ်မှုကိုကျော်လွှားနိုင်ပါတယ်။ဒီနည်းကိုပုံမှန်ကောင်းမွန်ပြီးလုံခြုံစိတ်ချရအောင်ပြည်ပကကူညီတာဟာကာကွယ်ရေးတာဝန် R2P ဖြစ်ပါတယ်။ဒါကြောင့်မို့စစ်ကောင်စီကိုအင်တာနက်မဖိတ်ဖို့ပန်ကြားနေမယ့်အစားအစွမ်းထက်တဲ့ VPN ကိုလူတိုင်းသုံးနိုင်အောင်ဒီမိုကရေစီလိုရတဲ့အဖွဲ့အစည်းတွေကလှုပ်ဆောင်သင့်တယ်လို့International Crisis Group ကအကြံပေးထားပါတယ်အကောင်းဆုံး VPN တွေဟာ Not VPN, Subshack VPN, Express VPN, Versatile VPN, Cyber Ghost VPN, IP Vanish VPN, Anonymous VPN, Firepower VPN, Veteran VPN စတာတွေဖြစ်တယ်လို့ Compari Tech Limited ရဲ့ website မှာဖော်ပြထားပါတယ်ဓာရီအားလုံးအခမဲ့သုံးနိုင်အောင်လုပ်ပေးနိုင်တာဟာဒီမိုကရေစီရေးကိုကြီးကြီးတာဖြစ်ပါလေခင်ဗျာ
။ကုအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်စီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတစ်ခါတော့အပတ်စဉ်ကျမကြီးကဏ္ဍကိုတင်ဆက်ပေးသွားမှာပါ။ဒီတစ်ပတ်ကျမကြီးကဏ္ဍမှာတော့ကိုဗစ်တတိယလိုင်းမပြင်းထန်အောင်ကာကွယ်ရေးပြောထားပါတယ်။မြန်မာနိုင်ငံမှာကိုဗစ်တတိယလိုင်းစတက်လာနေချိန်မှာပြင်းထန်တဲ့လိုင်းတစ်ခုဖြစ်မလာရေးပြည်သူတွေပါဝိုင်းဝန်းကာကွယ်ကြဖို့အရေးကြီးနေပြီလို့ကျမအီတာဝန်ရှိသူတွေကအထူးသတိပေးလိုက်ပါတယ်။ဘယ်လိုအဓိကကာကွယ်နိုင်ပါသလဲ။ဘာကြောင့်ပါလဲ။ဒီအကြောင်းကိုတော့ကျမအီနဲ့အောက်သားဝန်ကြီးဌာနပြောခွင့်ရတဲ့ကူးစက်ယောဂဗီဒကျွမ်းကျင်သူဒေါက်တာတန်းနိုင်စိုးကိုကိုမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
။ Okay, ကူးစက်ယောဂကျွမ်းကျင်သူဒေါက်တာတန်းနိုင်စိုးခင်ဗျာ။ကျွန်တော်မြန်မာနိုင်ငံမှာအခုဒီကိုဗစ်တပြားလိုင်းစတက်လာတာမို့အရန်ပြင်းပြင်းထန်ထန်ဒီအတုံးယုံမဖြစ်သွားရေပေါ့ဆရာနော်အဓိကအရေးကြီးဆုံးဆိုရင်ဘာစမှာဆင်းလဲဆရာ
ကျွန်တော်တို့ဒီဟာဒီတပြားလိုင်းလို့လည်းကျွန်တော်ကဒါတက်လက်ထားပြီးပြီးရခါကျတော့ဒါမြို့နယ်တော်တော်များများကိုလည်းစပြီးရောပြန့်ပြန့်နေတော့ဆရာလည်းချိန်ခေါင်းလည်းကောင်းနေပေါ့နော်ကိုတွေ့နေတော့လည်း14ရာခိုင်နှုန်း15ရာခိုင်နှုန်းဆိုမြင်မှားနေပေါ့နော်အဲဒါကျွန်တော်တို့ကထူးထူးတတိထားပြီးတော့လူမှုတာဝန်ကျင်အတိုင်းဝိုင်းထဲမှာဒီ mask ဆိုတဲ့ပစ္စည်းကိုကျွန်တော်ကဒုံဝလူတိုင်းလူတိုင်းလက်ခံပြီးတော့ပြင်ထွက်တိုင်းမဖြစ်မနေတက်အောင်ထားလို့သဘောထားပြီးကျွန်တော်ကအားလုံးကပါဝင်ပြီးတော့ယောဂကာကွယ်ထိန်းချုပ်ပြီးလို့လုပ်ပါတယ်ခုန mask တက်တယ်ဆိုတာဆရာအဲ့ယောဂကိုကာကွယ်ထိန်းချုပ်ပြီးတဲ့သူတယောက်ဖြစ်သွားပါတယ်ကိုယ့်အတွက်လည်းကာကွယ်သူများကိုလည်းကာကွယ်ပေးတယ်သူများကလည်းကိုယ့်ကိုကာကွယ်ပေးတယ်ဆိုတော့ကျွန်တော်ကလည်းတော့ယောဂကိုပြတ်တော့စီတယ်ဖြစ်တယ်ပေါ့နော်အဲဒီ net ဒီမဖြစ်မနေအပြင်ထွက်တိုင်းတက်ပြီးပါလူမှုလူဝေးရှိတဲ့နေရာတွေတတိနဲ့သွားတဲ့ခံတိုင်းတက်ပြီးပါဒေဝင်တွေထက်မကောင်းတဲ့နေရာတွေမှာပို့ပြီးတက်ပြီးပါဒီနေရာတွေလည်းတက်နိုင်နေများရှောင်ပါပေါ့
ဟုတ်ကဲ့ဆရာဘာကြောင့်အခုလိုဒီ max ပါဇက်နဲ့နှာခေါင်းစည်းကိုအဓိကအရေးကြီးဆုံးဖြစ်စ မှားတာလဲဆ
ရာ။ဟုတ်ကဲ့အခုကျွန်တော်တို့ဒီပြန်ပြီးတော့ထိတာရဲ့ယောဂအကြောင်းနဲ့ထိတာရဲ့အချိန်မှာလက်ကတဆင်ကူးတာနဲ့လေကနေတဆင်ပေါ့နော်ခဏတက်ချူတန်းချောင်းကူးတာနဲ့အဆပေါင်းများစွာပွာတယ်ဆရာ။အဲ့တော့အသက်ချူတန်းချောင်းကကူးတဲ့ဟာတော်တော်ကြီးညာလဲညာလဲညံလဲညံလဲပေါ့နော်လက်ကတဆင်ကူးတာရှိတယ်ဒါပေမဲ့လည်းကျွန်တော်တို့တွဲတော့လုံးအောင်ပေါ့နော်ဒါပေမဲ့ပို့ပြီးအရေးကြီးတဲ့အချက်ကဒါ math ဒီအချိန်မှာတက်ကိုတန်းပစ္စည်းဖြစ်သွားတာပေါ့နော်အဲ့တော့ဒီဟာလေးကိုကျွန်တော်တို့ကြောင်းနေတယောက်အပြန်အလှန်လေးစားတဲ့သဘောထားလူမှုအတိုင်းဝိုင်းထဲမှာလိုက်နာရမယ်ထိကန်တစ်ခုယဉ်ကျေးမှုတစ်ခုဖြစ်သဘောထားပြီးဆောင်ရွက်မယ်ဆိုရင်တော့ကုသမှုကွင်းဆက်တရားကြောကြပြတ်တောက်တော့ရှိပါ
ဟုတ်ကဲ့ဆရာအဲ့တော့လက်တွေ့မှာရောဒီ math တက်မှုအနေထားပေါ့နော်လိုက်ပါလို့ဆောင်လာတာတွေ့ရ
ခုန math တက်လက်စီခက်ခွာခွာနေသွားဟိုကလေးအစာတိနေပြီပေါ့ဒါပေမဲ့လိုက်နာမှုအပိုင်းကတော့အားနေရပါပေါ့နော်လောလောဆယ်တော့တည့်ရခုံနေရာတွေမှာပေါ့ပီကန်ကြမ်းမတ်မှုလည်းကောင်းတယ်ပြပွားမှုလည်းများတယ်ပေါ့နော်ဒါဆိုရင်တော့တိုင်းနာပေါ်ရတယ်တစ်ခါတော့ပါလာပေါ့ဒါပေမဲ့ကိုယ်နေရာကိုယ်ဒေတာမှာစိတ်မဖြစ်ဘူးပေါ့နော်ဒါဆိုရင်သူကမတက်ကြဘူးပေါ့အဲ့တော့အဲ့လိုနေရာမျိုးကလူတွေဆိုရင်ဒါကိုဗစ်ကကိုမဖြစ်ဘူးသူများပဲဖြစ်တာဆိုတဲ့ဟာမျိုးလဲသူတို့ကစိတ်ထဲမှာစွဲနေတာပေါ့နော်အဲ့လိုမျိုးဆိုရင်တော့နည်းနည်းခက်တာပေါ့ခုနတိယုံနဲ့မရတော့ဘူးခံုံချက်ဖြစ်ရမယ်ပြီးရခါကျရင်လက်တွေ့တယ်လို့ပါအဲ့တော့ဒီလက်တွေ့လှုပ်ဆောင်နိုင်တဲ့ပုံဝင်ခြင်းပေါ့ဥပမာကျွန်တော် math တက်မယ် math ကဒီထဲမှာမရှိဘူးဆိုရင်ဒါက enable နဲ့ environment ကိုခေါ်တာပေါ့။ဒါလုံနိုင်ကြနိုင်ဖြစ်မဲ့ပုံရင်းပြင်တစ်ခါကလှုပ်ချင်စေရှိတာပေါ့။အဲ့ခါကျတော့ကျွန်တော်ပံ့ပိုးကူညီပေးတဲ့အပိုင်းလို့လေ။တစ်ခါကလည်းဒီ society တစ်ခုလုံးကဒီ mass ဒုတိယကအပြင်ထက် mass တက်ကိုတက်ရတယ်။မတက်တာနဲ့နောက်တစ်ယောက်ကနေပြီးတော့ကိုကြည့်ပြီးတဲ့ခါကျတော့အခုမှပါတဲ့ mass တွေကို share ပေးတာမျိုး။ဒါမှမဟုတ်ရင်တက်လိုက်ပါအောင်ဖြည့်ပေးတာမျိုးပေါ့။ဒီလိုမျိုးပုံဝင်းပြင်ရဲ့သုံးအားတွေတူတာပေါ့။အဲ့လိုအနေထားမျိုးကကျွန်တော်တို့ရဖို့ဆိုတာကဒီ data အလိုက်ဒီတောင်းဝင်းကျင်တူတူတယောက်ချင်းစီရဲ့တောင်းဝင်းကျင်စပြီးတော့ပါဖို့လို့လေ
ဟုတ်ကဲ့ဆရာနောက်ရောအဓိကဘာထပ်မှဆိုနေလဲဆရာ
ဒီ target တဲ့ area ဟောနော်အဓိကဒီ cluster တွေဖြစ်တဲ့ဟာပေါ့နော်ဟိုပထမ line တော့ဆိုတဲ့ဘာသာရေးအခမ်းအနားတစ်ခုမှာဒုတိယ line ကြတော့လေတစ်ဖက်ကဖြစ်တဲ့အနေအထားနေပြီးတော့ဒီဘက်မှာဒုတိယတွေဖြစ်တဲ့နေရာမှာအများကြီးကူသွားတယ်ပေါ့အဲ့တော့ဘယ်လိုနေရာတွေပြန်ကြည့်ရလဲဆိုတော့ခုနတစ်ဖက်ကဆိုဘာသာရေးအခမ်းအနားဆိုတဲ့ဒီနည်းနည်းစုတဲ့တော့ရှိတယ်ပေါ့နော်ဒီဘက်ကဘန်တို့ဈေးတို့ဆိုတဲ့သဘောကလည်းခုနစစ်တွေကမှာကလည်းအဲ့ဒီကနေစပြီးတော့မှဒီ community ပဲပြန်လာတွေ့ရပေါ့နော်အဲ့ခါကျတော့အကြောင်းဆိုရင်လည်းအကြောင်းယုံဆိုတဲ့ယုံဈေးဆိုတဲ့ဈေးဒီလိုနေရာတွေမှာဒီ covid စီးကန်းတွေကိုတင်းတင်းကြပ်ကြပ်လေးပေါ့ဟိုပညာလည်းပေးမယ်ပေါ့နော်တစ်ဖက်ကကြီးကြပ်မယ်တစ်ဖက်ကလည်းစီးကန်းလိုက်နာမှုဘန်တို့ထိမ့်သိမ့်တဲ့ဘန်တွေပေါ့ဒါတွေကလည်းအချင်းချင်းကြောဆိုပြီးတော့ 3P အတိပင်းချင်းနဲ့တောင်းတယ်ပေါ့နော်ဒါဒါမျိုးလေးတွေပို့ပြီးတင်းကြပ်လောက်ထိုင်တော့ဒီနေရာကနေပြီးပိုကူးဆက်လာဖို့ခွင့်လန်းနေပဲပေါ့။နောက်မှလာရင်ခုနကိုဗစ်ဆိုတာသူများမှာပဲဖြစ်တာခုမှမဖြစ်ဘူးဆိုတဲ့ဟာကြော့ပါအောင်ပေါ့နော်။အဓိကကတော့ဒီအချိန်မှာကိုတယောက်တည်းဥတီပြီးစဉ်းစားရတဲ့ဆိုင်ဒါအများတက်ကိုလည်းစဉ်းစားပေးရမယ့်အချိန်ဖြစ်လာပါဘူးနော်။အပြန်လှန်ဖို့ဆိုရယ်ခုနကကိုကမက်စတန်ကိုကာွယ်ကိုကာွယ်ပြီးသူတို့လည်းကာွယ်ပြီးနေရဆိုတာသူကလည်းတည်ရကိုကလည်းတည်ရ။ဒါဆိုရင်တော့ဒီမက်စီပို့ပြီးတော့တက်ရအောင်ပဲဆိုတော့ဒီကနေပြီးတော့ပြီးပြီးတော့
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာကိုဒေတာမှမဖြစ်သေးဘူးပေါ့နော်ဒါပေမဲ့ဖြစ်လာတဲ့ဒေတာတွေကြတော့လည်းဖြစ်တာမြန်လွန်ကြည့်တဲ့အတွက်စိုးရိမ်မှုတွေရှိလာတဲ့အနေထားမှာတခုပြည်သူတွေအနေနဲ့ပေါ့နော်လက်ရှိအိန္ဒိယရဲ့ဒီမျိုးကွယ်တက်တင်းထန်မှုကိုရောခုနလိုမျိုးဝါဖြစ်နေမတွေ့သေးတာအတွက်ကြောင့်ရောဖြစ်နေလားအဲ့ဒီအတွက်ဆင်းရဆရာဒီကပါပြောချက
်ကိုဗစ်ကဖြစ်ပွားတဲ့လူတွေလည်းတော်တော်တွေ့ကြုံရှိနေပါပြီအချို့ဆိုရင်ဆရာရဲ့ကိုမိဘတွေအကောင်းကြီးဒါကျွန်တော်တို့အားလုံးဒုတိယလှိုင်းတော့တော်တော်ခံစားရပါတယ်ဒါရန်ကုန်ကပုဂ္ဂိုလ်တွေပေါ့နော်ဒါအများဆုံးသိပါတယ်စင်တာလူတွေဆိုရင်သိတာပေါ့နော်အကောင်းကြီးပေါ့အကောင်းကြီးကလည်းခဏလေးဘောပေါက်ခဏလေး ICU ရောက်ခဏလေးမရှိတော့ဘူးပေါ့အဲ့လိုမျိုးဟာတွေကခဏတိတ်ပြီးတော့ပေါ့နော်တင်းထန်တယ်လို့ကဘာတိတ်ပြီးတော့အရင်ဆိုးရိမ်မှုမရှိတဲ့ခဏဒီနဲ့ဂျီနဲ့ပေါ့နော်အဲ့ဒီမျိုးစိတ်ကြောင်းတဲ့အနေထားမှာကျွန်တော်တို့ကရင်ဆိုင်ရတဲ့အနေထားပေါ့နော်အခုကတော့ဒီ Delta virus ကတဘောကတော့ပိုလဲတင်းထန်တယ်ဆေးရုံတက်ရတယ်ပိုများတယ် ICU ရောက်ဖို့လည်းပိုများတယ်တော်တော်ကြီးအရင်ထက်ကိုဆိုးတယ်ဆိုတာပေါ့နော်အဲ့လိုမျိုးဆိုရင်တော့ဆရာရဲ့ကျွန်တော်တို့ကဒါကိုလည်းကျွန်တော်တို့သိစေချင်ပါတယ်ဒီလိုမျိုးတွေဖြစ်ပြီးတော့မှဆိုရင်တော့မနမကိုဝန်းနေကြရတယ်ကောင်းတယ်ပေါ့နော်ဒီလိုဆိုရင်ဒါဒီဟာကကျွန်တော်တို့ကဟိုဖြစ်နေတယ်ဘာမှမဖြစ်ပါဘူးဆိုတဲ့ဟာလေတော်များများရှိကြတယ်လေဒါပေမဲ့ဘာမှမဖြစ်ဘူးဆိုတဲ့လူကသတိဒေတာရှိတယ်ဆိုရင်ဒီပိုးရဲ့မျိုးပြောင်းတဲ့အနေထားရဘလူမှာဘာဖြစ်မလဲဆိုတဲ့ဟာပေါ့နော်ပြောလို့မရဘူးနော်ကျန်းမာနေတဲ့လူကလည်းကျွန်တော်တို့ဒီအားသာသမားတယောက်ဆိုဒုတိယလိုင်းတော့အားလုံးသိပါတယ်တကယ်ကိုကျန်းမာမှာတန်တန်မာမာကြီးပေါ့နော်ဒါမျိုးနဲ့ဆုံးတာလည်းရှိရဲပေါ့အဲ့တော့ဖြစ်မှကျွန်တော်တို့ကဒီခုနခံစားပြီးတော့အသက်ဆုံးရှုံးရတဲ့ဆိုင်မဖြစ်ခင်ကြိုတင်တာကာကွယ်တာမျိုးအကောင်းဆုံးပါပဲတစ်ခါကဒီကိုဗစ်ကအချိန်ခုံလေးရပြီးတော့စတင်လာပြီးဖြစ်တဲ့အကြောင်းမလို့ဒီကာကွယ်ရေးနည်းလမ်းတွေကိုတိတိကျကျလိုက်နာပါလာတယ် ယောဂကိုစက်တောက်မယ်နေတာဖြစ်တယ်အဲ့တော့ဘယ်မှာမဆိုဖြစ်နိုင်တယ်ဘယ်အချိန်မှမဆိုဖြစ်နိုင်တယ်နောက်ယောဂလက္ခဏာဒုက္ခကိုရှိရတယ်ကိုမျက်စိမြင်တာနဲ့ပဲကျွန်တော်မသိနိုင်ဘူးနော်အဲ့တော့သူ့စီရလည်းအချိန်ကြီးကိုယ်စီပူနိုင်တယ်အဲ့တော့ဒီတကြီးထားပြီးတော့ကာကွယ်ရေးနည်းလမ်းတွေအပြင်ထွက်တဲ့အခါအတူလိုက်နာပေးပါဘောနော်အပြင်ကနေအိမ်ထဲကိုပြန်ဝင်တဲ့အခါမှာလည်းအတူလိုက်နာပေးဖို့လိုပါတယ်ခင်ဗျာဒါမှကျွန်တော်တို့ဒီကိုရီးယားကတက်တောက်ပြီးတော့တက်တရားလိုင်းကတိတ်ပြီးတော့အချိန်ကိုမကြည့်ရနိုင်မှာဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ပတ်စဉ်ဂျမိုင်းကနာကိုကိုဝင်းမင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့တိုင်းရင်သတင်းလောအစီအစဉ်ကိုတင်ဆက်ပေးပါပါဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင်တိုင်းရင်သတင်းတောက်တွေကတင်ဆက်ပေးတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်မြစ်ကျနားမြို့အဝင်လက်ဆက်တမိုင်စုပေါင်းဂိတ်ကိုကချင်လွတ်လပ်ရေးတပ်မတော် KIA ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ချင်းပြည်နယ်မတူပီမြို့မှာစံတဲယူခွင့်ကိုစစ်ကောင်စီကပိတ်ပင်လိုက်တယ်ဆိုတာနဲ့ချင်းပြည်နယ်ကမြို့နယ်တွေထဲမှာ COVID-19 ရောဂါကူးစက်မှုခံရတဲ့အခြေအနေလေးအကြောင်းကိုကြားသားရမှာပါရှင
်။ကျမကနန်းဟောင်ပါရှင်သတင်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်မြစ်ကြီးနားမြို့အဝင်23မိုင်စုပေါင်းဂိတ်ကိုကချင်လွတ်လပ်ရေးတပ်မတော် KIA တိုက်ရင်ဆက်တက်ကဇွန်လ30ရက်နေ့မနက်9နာရီအချိန်ကဝင်ရောက်တိုက်ခိုက်ရမှာအရက်သားတဦးရဲတဦးသေဆုံးပြီးထိခိုက်ဒဏ်ရာရရှိသူတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်။23မိုင်ဂိတ်အနီးကစားတောက်ဆိုင်နှဆိုင်ကအရက်သားတဦးသေဆုံးတဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးကားတစ်စီးမိလောင်ကကားတစ်ချို့ပျက်စီးသွားတယ်လို့မျက်မြင်ဒေသခံတဦးကပြောပါတယ်။ KIA ဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်နိုင်ဝက်ခန့်နှစ်ဖက်အကြားပြန်လည်ပစ်ခတ်မှုတွေလည်းဖြစ်ပွားခဲ့ရာကားလမ်းကိုလည်းမနက်ပိုင်း10နာရီကျော်အထိပိတ်ထားခဲ့ရပါတယ်။23မိုင်စုပေါင်းဂိတ်ပစ်ခတ်ခံရပြီးတဲ့နောက်နေ့လယ်တနားလောက်မှာတော့စစ်ကောင်စီတပ်က KIA တိုက်ရင်ဆက်တနေရနဲ့ကစုံကျေးရွာအနီးလေရင်နဲ့လာရောက်ပစ်ခတ်ခဲ့တယ်လို့ KIA တပ်မှန်နဲ့ဒေတာဖြစ်တဲ့ဟူကောင်ချန်ဝမ်းဒေတာကိုလည်းလေရင်နှစီးနဲ့ဘုံကျဲတိုက်ခိုက်ခဲ့တယ်လို့သိရပါတယ်
ချင်းမီနဲ့မတူပီမြို့မှာလွန်ခဲ့တဲ့တပတ်ကစပြီးစံတဲယူခွေကိုစစ်ကောင်စီကပိတ်ပင်လိုက်ပြီးစံပြက်လက်မှုတွေနဲ့ကြုံတွေ့နေရပါတယ်မတူပီမြို့ပေါ်ကစံကုန်တဲတွေဟာမင်းတပ်မတူပီလမ်းကြောင်းပိတ်ထားတာကြောင့်ဟာကမတူပီလမ်းကတစ်ဆင့်ဂန်ကောဘက်ကစံတွေကိုတယ်လိရှိပြီးစွန်လကုန်ပိုင်းကစပြီးမတူပီမြို့ခြေဆိုင်ခလရ140နဲ့ခြေခြေချပြူဟာတတုကနေမတူပီမြို့တွင်းကိုစံတဲယူခွေကိုပိတ်ပင်တိုင်းမြစ်တာလို့မတူပီမြို့ခံတူးကပြောပါတယ်ခလရ140နဲ့ပြူဟာတတုဟာမတူပီမြို့တွင်းကိုစံတဲယူခွေကိုပိတ်ပင်ခဲ့တာကြောင့်မြို့မှာစံပြက်လက်မှုအခြေအနေနဲ့ရင်ဆိုင်နေရတယ်လို့သူကပြောပါတယ်စစ်ကောင်စီကနေမတူပီမြို့ပေါ်မှာစံတဲယူခွေမပြုတ်တာဟာမတူပီမြို့ပြည်သူ့ကာကွယ်ရေးတပ် CDF မင်းတပ်ထံဖိတ်ခါတွေရောက်ကြည့်တော့မှစိုးရိမ်တာကြောင့်ဖြစ်နိုင်တယ်လို့မတူပီမြို့သေရခံတူးကဆိုပါတယ်
မွန်ပြည်နယ်ရေးမြုံနယ်နင်းစုံကြီးရွာအုတ်ချုပ်ရေးမှုဦးစောဝင်းစိုးမြင့်ကိုဇွန်လ28ရက်ညနေပိုင်းမှာအမည်မသိလက်နက်ကိုင်အုပ်စုကနေအိမ်ကနေဖမ်းဆီးခေါ်ဆောင်သွားပြီးတပ်ဖြတ်ခဲ့ပါတယ်။ညအချိန်တုန်းကအမည်မသိလူ၄ယောက်ကနေအိမ်အထိလာရောက်ခေါ်ဆောင်ပြီးမနက်ပိုင်းရောက်တော့ကားလမ်းမှပေးမှသူ့ရုပ်အလောင်းတွေ့ရတယ်လို့နင်းစုံရွာသားတဦးကပြောပါတယ်။ပြည်ခံပြောပါတီဝင်တဦးဖြစ်သူအသက်53နှစ်အရွယ်သောထဝေကဦးစောစိုးဝင်းမြင့်ရဲ့ဦးခေါင်းမှာတနတ်တန်ရာနဲ့တည်ဆုံနေပြီးမြင်းစုံကျေးရွာအပြင်ဖက်ရေးတံဖြူစရကားလမ်းမှပေးမှဇွန်လ28ရက်နေ့နနက်အစောပိုင်းကရွာသားတွေကအလောင်းတွေ့ရှိခဲ့တာဖြစ်ပါတယ်စစ်ကောင်စီစန့်ကျင်ဘက်အုပ်စုတစ်ခုကတည်င်းပေးအဖြစ်ယူဆပြီးလက်နက်ကင်အုပ်စုကဖမ်းဆီးတပ်ဖြတ်လိုက်တယ်လို့ယူဆပြောဆိုမှုတွေရှိနေပေမဲ့လည်းတိကျအတည်ပြုခြင်းမရှိသေးပါဘူး
ဒီခိုင်ပြည်နယ်မောင်တော်မြို့နယ်မယူတောင်တန်းမှာမြို့မြူသာသူထွန်လ26ရက်နေ့ကမြေမြုပ်မိုင်းနေမိတဲ့အတွက်သေဆုံးသွားခဲ့ပါတယ်။သေဆုံးသွားသူကတော့ဝက်ချင်းကျေးဝါတာအသက်35နှစ်အရွယ်နန်းခိုင်စုသူဖြစ်ပြီးဝါခုတွားဆက်ခုလိုမိုင်းနေမိပြီးသေဆုံးသွားတာဖြစ်တယ်လို့မောင်တော်မြို့ခံတွေကပြောပါတယ်။ aku main ni mide ni ya, longgar ni nenek, sekarang si tak sekanca ni tangan ni ya, pi dahulu le, tidak kan ni kan suara. Jika mide masih lagi ambisius dia, pakai muzak, lubang ngasai kan ti zombi, sesejauh tanya ya si tak dahulu, jika entah ini mulai masyung, alisi siapa tiawar.
สอยาสัตย์จังตะโชมาพูดในตัวเคียนอยู่กับยิมยูนัสยองเชิงชกในมีมาชีเดกับยิมปิญญาเยชานาและออกมาอคุณในจังนาเตเดจังดูจังดาสัมมาตามยาปยานีเดลูกับยิมปิญญาเยชานาตาวันชิตูเรกับเปียวบาร์เรคัมมันยาทัชเชตจังดาอุยงาทองโจโตลาเรตัวจังต้องสองปีสี่เนียทันเคมาลงลังมูรีจังดาอุยมยาบยาวีจังเสียเสียมาลงลังมูรีจงด้วยเนียบาร์เรเคียนอยู่กับยิมยูนัสยองเชิงชกในมี
มาสอยาเตียงยนต์ดำมีอยู่เว้เคอีซีดีเตียงยนต์ดำเนี่ยเต็มบีมูลาตั้งอันนี้ทัดนั้นที่สัตย์จริงจังบังจะท่องต้องอย่าเข้าใจโจชินีบาร์เร่ฉันมีเนี่ยมีอะไรนั่งคำอยู่มาลุยอันจะท่องแล้วก็ฉันมีตัวใหญ่ปาร์ตี้เอสเอสพีบีกูสัญญ์กังกว่าจังสันนัตถูกพอเข้าใจบาร์เร่นั่งคำอยู่เนี่ยชุลีเชวันดีจ้ะมันสอยาเราใส่สังขารไอ้กูเอสเอสพีบีก็ตลาดจ้าพันสี่ข้อสันตัวบินเอาอันนี้อยู่อะไรตีส่งตัวมือปอยอยู่อะไรก็จีน่ามือไม่ ဲ့ပါတယ
်အခုတင်းလွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါစစ်အာဏာသိမ်းလို့နိုင်ငံရေးမတည်မငြိမ်ဖြစ်နေတဲ့အခြားရှမ်းပြည်နယ်အတွင်းမြို့နယ်အတော်များများမှာကိုဗစ် -19 ရောဂါကူးစက်မှုကြောင့်ဒေသခံလူထုတွေအခက်အခဲကြုံတွေ့နေရပါတယ်ဒီအကြောင်းကိုတော့နမ်ဟုံကနေစူးစီးတင်ဆက်ပေးထားပါတယ
်စစ်အာဏာသိမ်းမှုကြောင့်ဌာနအသီးသီးရဝန်ထမ်းတွေ CDM လှုပ်ဆောင်နေတဲ့အတွက်အစိုးရလုပ်ငန်းရမ်းရလည်ပတ်ဖို့အခက်တွေ့နေချိန်ရှမ်းပြည်မြောက်ပိုင်းမှာဇွန်လ30ရက်နေ့အထိကိုဗစ်ကူးစက်ခံရသူ1000ကျော်ရှိနေပြီလို့ရှမ်းပြည်မြောက်ပိုင်းကိုဗစ်ကာကွယ်ရေးအသင်းကဆိုပါတယ်ကြောင်မဲမြို့နယ်ဆေးရုံမှာဆေးကုသမှုခံယူနေတဲ့ကိုဗစ်အဓိပြုလူနာ20ဦးရှိနေပြီးလက်ရှိမှာစားရေးတောက်ရေးခက်ခဲနေတယ်လို့ကူညီမှုပေးနေတဲ့ကမ်းလင်းလက်များလူမှုကူညီရေးအဖွဲ့ကဥကူကူကအခုလိုပြောပါတယ
်ကျောင်းမဲမှာကျောင်းမဲက6ဦးနောက်မဲက14ဦးနဲ့ပေါင်း20ရှိနေတယ်လို့ကျောင်းမဲဆေးရုံမှာရုပ်ရည်ကြီးရောက်လာတော့ရတောက်ရည်လည်းမရှိသေးဘူးနောက်အဲစားတောက်ဆရာတွေကလည်းပြက်လက်ဆေးရုံမှာလည်းဝန်ထမ်းမပြည့်စုံတော့လေသူတို့ကပြောတယ်စားတောက်ဆရာတွေကတော့အိမ်ကနေပို့ပါညာဆိုတော့သူကမိသားစုလိုက်ကြီးဖြစ်သွားတယ်ဆိုတော့လေဘယ်သူမှလည်းချက်ပို့မလို့ရှိအဲ့လိုချင်း
ရှမ်းပြည်မှာကိုဗစ်ကူးစက်မှုအများဆုံးကတော့လာရှိုးမြို့ဆေးရုံမှာဖြစ်နေပြီးလက်ရှိအချိန်ထိကိုဗစ်ကူးစက်အတည်ပြုလူနာ420ကျော်သေဆုံးသူ10ဦးရှိပြီးဖြစ်ပါတယ်။ကိုဗစ်ကူးစက်မှုများလာတဲ့အတွက်ဈေးတွေစားတောက်ဆိုင်တွေတမကလက်ရှိမှာဇွန်လတရနေ့ကပြန်ဖွင့်ထားတဲ့ကျောင်းတွေကိုပါပိတ်ထားရတယ်လို့လာရှိုးဒေသခံတွေကပြောပါတယ်။ကိုဗစ်ကူးစက်မှုတန်းစီနိုင်ရေးအတွက်လာရှိုးမြို့အရှေ့မြောက်ဘက်မိုင်30ခန့်အကွာကမိုင်းလျော်တိုက်နယ်မှာတော့လာရှိုးမိုင်းလျော်အသွားလမ်းကိုမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကပိတ်ထားတာတလားလောက်နီးပါးရှိနေပြီဖြစ်တယ်လို့မိုင်းယော်လူငယ်စိုက်လူကရှမ်းပါတာနဲ့အခုလိုပြောပါတယ
်အဲ့ဒီကျန်ကအမိနော်ထံပေါင်းစား
လားရှိုးမှာကိုဗစ်ကူးစက်လို့မဟာမိတ်တွေကကျွန်တော်တို့ကိုလာရှိုးပေးမှသာတလားလောက်ရှိပြီနှစ်ဖန်တစ်ဘက်ခါလောက်မိုင်းယော်ထက်ကတရွာနဲ့တရွာအသွားလာလဲထပ်ပြီးပိတ်အောင်မယ်ပြောတယ်အဲ့လိုဆိုရင်စာဝတ်နေရေးအတွက်အခက်အခဲတွေဖြစ်ကုန်မှာပေါ့ဗျာ
ရှမ်းပြည်မြောက်ပိုင်းနမ်လန်မြို့မှာလည်းကိုပစ်ကူးဆက်သူ40အထိရှိနေပြီဖြစ်တာကြောင့်ဇွန်လ30ရက်နေ့ကစပြီးဈေးတွေခက်တာပိတ်ထားခိုင်းတယ်လို့နမ်လန်ဒေသခံကပြောပါတယ်ဇွန်လ1ရက်နေ့ကနေ30ရက်နေ့အထိရှမ်းပြည်မြောက်ပိုင်းကကိုပစ်ကူးဆက်မှုခံရသူစီးရင်ကတော့လာရှိုးမှာ429ဦးသေဆုံးသူ10ဦးလောက်ကိုင်းမှာ239ဦးနောင်ကျော်မှာ219ဦးသေဆုံးသူ2ဦးတီဘောမှာ88ဦးသေဆုံးသူ3ဦးနမ်ခမ်းမှာ49ဦးကြောက်မဲ20မူဆယ်15မိုးမိတ်15တန့်ရမ်း10ဦးတေဆုံးသူ2ဦးကွတ်ခိုင်9ဦးဟိုပန်9ဦးမွေးရိုင်6ဦးနမ့်တူ9ဦးတိန်ညီ9ဦးတို့ဖြစ်ကြကြောင်းသက်ဆိုင်ရာမြို့နယ်အသီးသီးရဲ့ကိုဗစ်ကာကွယ်ရေးအဖွဲ့ကထုတ်ပြန်ထားချက်အရသိရပါတယ
်ဆက်ပြီးတော့ရခိုင်ပြည်နယ်ကနမိတ်ကြီးဖရားတဆူဖြစ်တဲ့ကျောက်တော်မဟာမုနိဘုရားဓမ္မယုံမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေစီကလက်နက်တွေကိုဇွန်လ26ရက်နေ့မှာရခိုင်တပ်တော်အေအေကသိမ်းယူခဲ့ပါတယ်။ဗ
Bajang kulum yu ten yu yara le, nao set dwe palu chi ni shi ni ra le sura guro, maung ega ni suzi ten set bicha ba re.
Rakhai Bienega Apangaya Piyata Sufi de Chaukdo Maha Memani Piyama Tesui Thare Saikousi Tophe Wondwe Siga Lana Peng Yuke de Tisei Bo Chaukdo De Dakan Ujjo Lamienga Tu Amiengu Kulu Piyoba Re.
ဒီမဟာမင်းတရားပယုံခြင်းမှာလက်ညတွေနဲ့နေတယ်အပြီးတော့ပယုံရဲ့ဒေနာကဓမ္မယုံမှာလက်ညတွေနဲ့နေတယ်အဲ့ဒီနေတဲ့အတွက်အနည်းအနားမှာသွားလာတဲ့လူတွေရဲ့အပြီးတော့ညာအေးသွားလာတဲ့ကားတွေထိခိုးတဲ့ခါကားတွေတရားဆက်ဆက်နဲ့တောက်လာတယ်အပြီးတော့အမျိုးသမီးတွေနဲ့မခွေးမရစိတ်ဓာတ်တွေရဲ့အဲ့ဒီကိစ္စတွေရှင်းနေတယ်လို့ရှားလို့ဒိဋ္ဌိတွေကိုမချရအောင်စိုးတင်ကားခွေတဲ့နေနဲ့လုံလိုက
ก็ใครได้ดอกเอกาตั้งอยู่เขตอะไรบ้างพยายามด้วยเนี่ยตอนนี้ก็เศร้าอู่ด้วยมาใครได้ก็เนี่ยอยู่ที่ไหนบ่บุตรเราไม่เนี่ยเกิดตุลาตัวโกศลีฮาวอู่เอาเต้าช่วยกันตุ่มเนี่ยก็คุณลูกเจ้าบ้านเลยเพราะว่าบ่มาเอซีทับบุรีบ่ล้มบ่เลยเดี๋ยวมาเลยอันนี้เอซีทับบุรีเนี่ยเป็นเรื่องบุตรเราไม่เนี่ยมาเกิดเลยเกิดเสียจะเป็นพยายามล้มบุรีเอซีเจ้าบ้านเนี่ยอะไรบ้างอันนี้เนี่ยอันนี้ก็คือเนี่ยแต่เกิดเสียจะบ่
Dilo lana thing you move people get at all. Nafata Mahmoud Shide Lo, Tadan with Topwa KB, Taipu de Chila Mago, Deta can be so in Kajabe, a Kushima, Deni de Lo, Ucho Lamanga Sapio Bare.
Never say, oh, Tema Muno, Mishite, we are starting here at Chicken Epidemi, the Pedalo, Tina and Menido, a few more company, a lot of Pichia.
Rakaita do in and 90 more people get at Taipu de Don, Cycles the Taipu one we have, Rakaita Nega, the Maiwan, Nime GPR, Bawan, Bunga Jijodin, and Tataniga, Saudima. ဆွေနေရယူထားတာဖြစ်ပါတယ်အခုအခါရခိုင်ပြည်နယ်မှာတိုက်ပွဲမရှိတော့တဲ့အတွက်ဒီလိုဗုဒ္ဓသာသနာကအဆောက်အဦတွေမှာနေရယူထားတာတွေကိုရုပ်သိမ်းပေးဖို့ပြည်သူတွေလိုလားနေကြပါမယ်စိုက်ကောက်စီဘက်ကတော့ဒီကနေ့အထိတဆုံးတရားလိုက်လျောင်းမှုမရှိသေးလို့ဆိုပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင် Kitchen Binan Mijina Mu Owen Nasatamai Supong Keku Kitchen Lula Yetamaro KIE Tayan Satika Winyang Toy Kayama Ayata the U Ye the Uti Zombie Chika Daya Yashi Kebade Chimpine Madubi Myoma Sante Kwingu Anatin Sikong Ziga Pipin Lai Bi Chipare.
တော်ရှင်ရဲ့ခုနားဆင်ကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းတွေဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမြတ်။တော်ရှင်ရဲ့ခုနားဆင်ကြရတာကတော့အပတ်စဉ်တိုင်းရင်းသတင်းတွေဖြစ်ပါတယ်။ဗီဒီယိုကနေကြာသပတေးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုညဆင်နိုင်အထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့နောက်ဆု မနက်ကမှစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းအကြမ်းဖက်နှိပ်ကုပ်မှုတွေစစ်တိုင်းလှုပ်ဆောင်နေတာကြောင့်စစ်တပ်ပေါ်ဆွေဇလန်နိုင်ငံကဒီကနေ့ဇူလိုင်လ၁ရက်နေ့မှာတန်ခတ်ရေးယူမှုတည်တည်ထမှန်ချမှတ်လိုက်ပါတယ်။နိုင်ငံတော်ရှိနေချုပ်ဝန်ကြီးငါးဦးနဲ့ဒုဝန်ကြီးနှစ်ဦးစုစုပေါင်း၈ဦးပေါ်ပြစ်မှတ်ထားရေးယူမှုတွေချမှတ်လိုက်တာပါ။တန်ခတ်ရေးယူခြင်းခံရတဲ င်းမြင့်နဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဗိုလ်မှူးကြီးခင်မောင်ကြီးပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးရေလတ်ဗိုလ်ချုပ်ကြီးတင်အောင်ဆန်းတို့ဖြစ်ကြပါတယ်ဒီဝန်ကြီး၅ဦးအပြင်နိုင်ငံတော်ရှေ့နေချုပ်ဒေါ်သီရာဦးကာကွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်အောင်လင်းထွန်းနဲ့စစ်ကောင်စီပြောခွင့်ရပြည်ချာရေးဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်ဇော်မင်းထွန်းတို့လည်းပါဝင်ပါတယ်အခုတန်ခတ်ရည်ရွယ်ခံရသူတွေဟာမြန်မာနိုင်ငံတွင်ဒီမိုကရေစီနဲ့တရားဥပဒေစိုးမိုးကိစ္စတွေထိခိုက်ပျက်ပြားစေတဲ့မူဝါဒတွေချမှတ်တဲ့နေရာမှာပါဝင်ခဲ့သလိုနိုင်ငံရဲ့ညီညွတ်ရေးလုံခြုံရေးနဲ့တည်ငြိမ်မှုကိုချိန်ဖြောက်တဲ့လုပ်ရည်တွေကိုလှုပ်ဆောင်နေကြောင်းဆွစ်ဇာလန်နိုင်ငံစီးပွားရေးဌာနအတွင်းဝန်ယုံကဒီကနေ့ကြာသပတေးနေ့မှာထုတ်ပြန်တဲ့ညင်ညာချက်မှာပြောထားပါတယ်ဆရာနာသိန်းက၅လပြည့်ချိန်မှာပဲအာဏာသိမ်းမှုကိုစတင်တဲ့ဆန္ဒပြလှုပ်ရှားမှုတွေနဲ့အတူနောက်ပိုင်းမှာဘုံခွဲမှုပြစ်ခတ်တိုက်ခိုက်မှုတွေလည်းဆက်ပြီးတော့ရှိနေပါတယ်တင်ကန်းကျော်မျိုးနယ်တန်သူမှလမ်းမှာတော့အာနာသိန်း၅လပြည့်ပုံကံစဲရန်ကုန်စူပေါင်းတပိတ်ကိုဒီနေ့မှဖော်ထုတ်ခဲ့ပါတယ်။ဒါပြင်မန္တလေးကလေးမုံရဆလင်းကြီးရင်းမပင်ဖားကတ်မကွေးတဝဲလောင်းလုံးမြိုင်စတဲ့မြို့တွေမှာလည်းကြောက်ကြတပိတ်တွေညတပိတ်တွေရွာတိုင်းတပိတ်တွေစသဖြင့်ပုံစံမျိုးစုံနဲ့ဆရာနာသိမှုကိုစတင်ဆန္ဒပြတာတွေလုပ်ခဲ့ပါတယ်။ဒီညအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။ဒီညပိုင်းအစည်းအဝေးထုတ်လို့ရမှုကအမတ်စုမွန်ဖြစ်ပြီးတော့ ဒီနေ့ကတော့ကျွန်တော်ခေါ်ဖြစ်ပါတယ် view american တန်ရဲ့ကြာတာပရိနေညပိုင်းမှာမာဝါဒါစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းလုံးပြီးတော့32 32နဲ့52တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် view ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်တော်လာရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေဗျာကျွန်တော်ရန်နိုင်ပါ This program has come.